Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာတော်ရရှိပေါင်းရှင်လန်းချမ်းမြေကြပါသေးလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေနှုတ်ခွန်းဆက်တာလိုက်ပါတယ် VOA American တန်ကနေ2018ခုနှစ်မေလ20ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ရတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာသမိုးရွာကနအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးလုံခြုံရေးပြမှုတည်တည်တသာရှော့ချဖို့လိုရမယ့်အဆင့်တွေပေါ်နောက်ဖက်သဘောတူညီမှုရပြီလို့ပြောပါတယ်တောင်တရုတ်ပင်လယ်တွင်ပိုင်ဆိုင်မှုငင်းပွားနေတဲ့ကျွန်းကျွန်းပေါ်ကလေယာဉ်ခွင်မှာတရုတ်ဘုံကျဲလေယာဉ်တွေအတက်အဆင့်လေ့ကျင့်နေလို့ CCTV ကပြောပါတယ်မြန်မာပြည်မြောက်ပိုင်းမှာပြစ်ခတ်ရဆဲချဖို့တရုတ်ကာကွယ်ရေးဌာနကတောင်းဆိုလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားရမယ့်သတင်းတော်လေးတွေမှာဆိုရင်တော့အမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာလကျင်းပမယ့်လွှတ်တော်ကြပြတ်ရွေးကောက်ပွဲတွေအတွက်ပါတီနှစ်ရစလုံးကပြင်ဆင်နေကြဒီမှာသမ္မတဒေါ်နယ်ထရမ့်ကသူ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးတော့ရင်းလော်ရီတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်။ဒါအပြင်ရန်ကုန်မြို့အမေရိကန်တန်ယုံနဲ့အာရှဖောင်ဒေးရှင်းတို့ကမြန်မာနိုင်ငံအတွက်ဘူးတုဒနဲ့ပညာရေးဆိုင်ရာစာအုပ်စာတမ်းတွေလှူဒန်းခဲ့တဲ့အကြောင်းစတဲ့သတင်းလော်ရီတင်ဆက်ပေးဖို့ရှိသလိုဥအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာစာရည်နဲ့အတူစနေညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရည်လေးလမ်းကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
တရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာအမေရိကန်ပြည်ထောင်စုဘက်ကလုံငွေပြနေတာကိုတိတိတသာရှော့ချရေးလှုပ်ဆောင်မဲ့အဆင့်တွေပေါ်တနိုင်ငံကြားသဘောတူညီချက်ကြားလိုက်ပြီလို့တရုတ်နဲ့အမေရိကန်တို့ကပြောပါတယ်။ဝါရှင်တန်မြို့တော်မှာနှစ်ဖက်အဆင့်မြင့်တာဝန်ရှိသူတွေဆွေးနွေးကြပြီးတဲ့နောက်စနေနေ့ကအဲ့ဒီကြေညာချက်ထွက်လာတာပါ။တရုတ်နိုင်ငံရဲ့မမျှတတဲ့ကုန်သွယ်ရေးလုံထုံးလုံနည်းတွေကြောင့်အမေရိကန်ဟာတရုတ်ကိုရောင်းရတာတဲ့တရုတ်စီကနေဝယ်ရတာကအများကြီးပိုနေတယ်လို့အမေရိကန်ကဆွဆွဲပြောဆိုထားတာပါ။အခုတော့အမေရိကန်ဝန်ဆောင်မှုတွေနဲ့ထုတ်ကုန်တွေအထူးသဖြင့်စိုက်ပျိုးရေးနဲ့စွမ်းအင်ကဏ္ဍပိုင်းတွေမှာဘိုးဘီထင်ထင်ရှားရှားတိုးမြှင့်ဝယ်ယူသွားမယ်လို့တရုတ်ဘက်ကကတိပြုပါတယ်။အသေးစိတ်ကိုညှိနှိုင်းဆွေးနွေးဖို့တာဝန်ရှိသူအဖွဲ့တစ်ဖွဲ့ကိုတရုတ်နိုင်ငံလွှတ်မယ်လို့သမ္မတအင်ပြည်တော်ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ညာနာပစ္စည်းမူပိုင်ခွင့်အကောက်အွယ်ပေးဖို့အရေးကြီးတယ်ဆိုတာထုတ်ပြန်ချက်ထဲမှာပြောထားတယ်လို့ကုန်သွယ်ရေးမှာဒန်းတူအခြေအနေတစ်ခုဖြစ်လာဖို့နှစ်ဖက်အတူတကွလှုပ်ဆောင်သွားမယ်လို့လည်းပြောထားပါတယ်။အထက်လူတော်တွင်ဒီမိုကရက်တစ်လူနည်းစုခေါင်းဆောင် Chuck Schumer ကတော့ဒီထုတ်ပြန်ချက်ထဲမှာအသေးစိတ်တွေမပါသလောက်ပဲလို့တုံ့ပြန်ပါတယ
် Texas Pinellas Center Fame မြို့အထက်တန်းကျောင်းကတနက်နေ့ပစ်ခတ်မှုအတွင်းတည်ဆုံသွားသူ10ဦးထဲမှာဒီပညာရေးဖလှယ်တဲ့အစီအစဉ်နဲ့ရောက်နေတဲ့ပါကစ္စတန်ကျောင်းသူတဦးလည်းပါဝင်ပါတယ်အသက်18နှစ်အရွယ် Sabika Sheikh ကဒီ yes အစီအစဉ်နဲ့2019ဩဂုတ်လကတည်းကအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတာဖြစ်ပြီးနောက်လကုန်ဒီအစီအစဉ်ပြီးမှပါကစ္စတန်ကိုပြန်မှာပါအခုလိုသူတည်ဆုံမှုနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ဟာစပီကာရဲ့မိသားစုနဲ့မိတ်ဆွေတွေစီဝမ်းနည်းစကားပြောကြားခဲ့ပါတယ်စပီကာဟာအမေရိကန်နိုင်ငံသားဌာနရဲ့ပညာရေးဖလှယ်အစီအစဉ်နဲ့လာရောက်တာဖြစ်ပြီးဒီအစီအစဉ်ဟာအမေရိကန်နဲ့ပါကစ္စတန်ကြားဆက်ဆံရေးမြင့်တင်တဲ့အစီအစဉ်တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်စပီကာပါဝင်တည်ဆုံကြသူတွေအတွက်အထူးကြေကွဲကြောင်းနဲ့ဒီအမေရိကန်မှာရောပါကစ္စတန်မှာပါဝမ်းနည်းပူဆေးကြကြောင်းနိုင်ငံသားရေးဝန်ကြီးပွန်ပေယိုရဲ့ကြေညာချက်မှာထုတ်ပြန်ပြောဆိုခဲ့ပါတယ်ဒီတနက်နေ့ပြစ်ခတ်မှုကြောင့်တည်ဆုံသူ10ဦးရှိပြီးတော့အခုချိန်အထိတော့ဒီဒဏ်ရာရတဲ့သူ13ဦးရှိတယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်ပြင်ပိုက်ဆိုင်မှုငင်းပွားနေတဲ့ကျွန်းကျွန်းပေါ်မှာတိစောက်ထားတဲ့လေယာဉ်ခွင်မှာတရုတ်လေတပ်ကတာဝေးသွားဘုံကျဲလေယာဉ်တွေပထမဆုံးအချိန်တက်ဆင်းလုပ်လိုက်တယ်လို့တရုတ်နိုင်ငံပိုင် CCTV ရုပ်သံသတင်းဌာနကပြောပါတယ်ဒီအခြေအနေဟာနေမြေပိုင်ဆိုင်ကြောင်တရုတ်ကပြောတာတွေပိုးပြီးကျေပြန့်လာနေတဲ့ပေါ်နောက်ထပ်စိုးရိမ်မှုတွေတိုးလာနိုင်စေပါတယ်တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA လေတပ်ရဲ့လေ့ကျင့်မှုမှာ H6K ဘုံကျဲလေယာဉ်တွေလေဆိပ်မှာအတက်ဆင်းလုတာပါဝင်တယ်လို့ CCTV ကပြောပါတယ် PLA လေတပ်ရဲ့ဘုံကျဲလေယာဉ်တပ်ဖွဲ့တရင်မှုဝမ်ကောင်ဆုံးကဒီလေ့ကျင့်ခန်းဟာဒေသအားလုံးကိုဝင်ထွက်သွားလာနေတာနဲ့အချိန်မရွေးနီလန်းပေါင်းစုံနဲ့တိုက်ခိုက်နိုင်စွမ်းလို့ကိုဦးတည်တဲ့အရေးပါတဲ့အဆင့်အဆင့်ဖြစ်တယ်လို့ CCTV ကိုပြောပါတယ်တောင်တရုတ်ပင်လယ်တွင်ကကျွန်းတွေတန်းတားကြောက်တန်းတွေနဲ့ရေငန်အိုင်တွေကိုပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတွေကြားအငင်းပွားနေတာပါတောင်တရုတ်ပင်လယ်ဟာကမ္ဘာလုံးဆိုင်ရာရေချောင်းကုန်သွယ်ရေးအတွက်အရေးပါတယ်လို့ငါးသီယံဇာတ်ပေါ်ကျော်သွားပြီးရေနံနဲ့သဘောပေါက်တောင်တွေရှိမယ်လို့လည်းယူဆထားကြပါတယ
်ဆိုမာလီနယ်ဘက်မွတ်စလင်ဒုက္ခသည်ဖြစ်ခဲ့သူတဦးဟာဗြိတိန်နိုင်ငံရှက်ဖီမြို့ရဲ့အငယ်ဆုံးမြို့တော်ဝင်ဖြစ်လာပါတယ် Green Party ဝင်ပထမဆုံးမြို့တော်ဝင်လည်းဖြစ်တဲ့အသက်28နှစ်အရွယ် မက်ဂျစ်မက်ဂျစ်ဟာတောက်ကြနီမှာမြို့တော်ဝန်အဖြစ်ကျန်းသစ္စာကျင်းဆိုခဲ့ပါတယ်။ဆိုမာလီနေဝဘာတူဖြစ်တဲ့ရှဖီမြို့ကောင်စီဝင်တူဖြစ်သူခေါ်တမ်အော့စမန်ကလည်းဒါဟာဆိုမာလီတွေနဲ့မွတ်စလင်အတိုင်းဝိုင်းတွေအောင်မြင်မှုကြီးဖြစ်တယ်လို့ VOA ဆိုမာလီဌာနကပြောပါတယ်။ဒါအပြင်ရှဖီမြို့ကလူငယ်တွေရဲ့အောင်ပွဲဖြစ်ကြောင်းနဲ့အိမ်မက်တီဝီတိုင်းအကောင့်တွေဖော်ဖို့မဖြစ်နိုင်ဘူးလို့ပြောကြခဲ့သူတွေအတွက်လည်းဒါဟာမမှန်ကန်ကြောင်းသတင်းစကားပလိုက်တာပဲလို့သူကဆိုပါတယ်။မက်ဂျစ်ဟာဆိုမာလီနိုင်ငံမြောက်ပိုင်းဘာရာဝိုဒေသမှာမွေးဖွားခဲ့သူဖြစ်ပြီးတော့အသက်၅နှစ်အရွယ်မှာရှဖီမြို့ကိုရောက်လာတာပါ။အဲ့ဒီမတိုင်ခင်တော့အီသီယိုးပီးယားနိုင်ငံကဒုက္ခသည်စခန်းတစ်ခုမှာမိခင်တခြားညီကိုမောင်နှမ၅ဦးနဲ့အတူ6လတာနေထိုင်ခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညာလိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA ကနေတနင်္ဂနွေမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ခိုက်နေကြတဲ့အဖွဲ့တွေအနေနဲ့ထိနေနေနေလှုပ်ဆောင်ကြဖို့နဲ့အပြစ်ခတ်ရဆေးရေးချက်ချင်းကျင်ညာဖို့တရုတ်ကာကွယ်ရေးဌာနကတောင်းဆိုလိုက်ပါတယ်။တရုတ်မြန်မာနယ်စပ်မှာဖြစ်တဲ့တိုက်ပွဲတွေကနေတရုတ်နိုင်ငံဘက်ကဒုံးကျည်တွေနဲ့ကြီးစံတချို့ကြောပြီးရောက်လာတယ်လို့တရုတ်နိုင်ငံတွင်သောဝေဘိုလူမှုဆက်သွယ်ရေးမီဒီယာတွေကတရုတ်ကာကွယ်ရေးဌာနရဲ့တရားဝင်ဆန္ဒနာမှာတောက်ကြံနေနှောင်းမိုင်းတင်ထားတဲ့ထုတ်ပြန်ချက်တွေဖော်ပြထားပါတယ်။အဒီဖြစ်ရတွေတွင်တရုတ်နိုင်ငံသား၃ဦးသေဆုံးသွားတဲ့သတင်းတွေလည်းထွက်ထားတာပါ။အခြေအနေကိုတရုတ်ကာကွယ်ရေးဌာနကအနီးကပ်စောင့်ကြည့်နေပြီးတရုတ်မြန်မာနယ်စပ်တစ်လျှောက်ကင်းလှည့်တာနဲ့လုံခြုံရေးအစီအမံတွေကိုတိုးမြှင့်လှုပ်ဆောင်ထားတယ်လို့လည်းပြောပါတယ်။နယ်စပ်ထိန်းချုပ်ရေးခိုင်မာအောင်တရုတ်စစ်ဘက်ကဆက်လုပ်သွားမှာဖြစ်ပြီးနိုင်ငံသားတွေနဲ့ပိုင်ဆိုင်ပစ္စည်းတွေကိုအခိုင်အမာကာကွယ်ဖို့အတွက်လိုအပ်သလိုချမှတ်လုပ်ဆောင်သွားမယ်လို့လည်းကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။တရုတ်နိုင်ငံနောက်တောင်ပိုင်းယူနန်ပြည်နယ်နဲ့ကက်လျက်မြန်မာနိုင်ငံမျိုးဖွဲ့ချမ်းမှာမကြာသေးခင်ကာလတွေအတွင်းအပြန်အလှန်တိုက်ခိုက်တာတွေပိုများလာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်စနေနေ့ကမူဆယ်မြို့ကိုတအန်းပလောင်တပ်တွေဝင်တိုက်ပြီးတပ်မတော်နဲ့တိုက်ပွဲဖြစ်တာကြောင့်လူ24ယောက်ထဲမှနေသေဆုံးပါတယ်။
ဟာဝိုင်ကျွန်းစုကကေလာဝေမီးတောင်ပောက်ကွဲရာကနေစီးဆင်းလာတဲ့ချော်ယူရီဟာလူနေကျဲတဲ့ဒေသကနေအိမ်40လောက်ကိုဝိုင်းပတ်စီးဆင်းခဲ့တာကြောင့်အဲ့ဒီအရက်မှာကြံရှိနေထိုင်သူ4ဦးထက်မနည်းကိုပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ရဟတ်ရင်တွေနဲ့တောက်ကြနေမှာခေတ္တခဲ့ရပါတယ်။မီးတောင်ပောက်ကွဲပြီးတရက်ကြာမှာအခုလိုကေတင်လိုက်ရတာဖြစ်ပြီးပြားရီဟာကီလိုမီတာအတော်မြင့်မြင့်အထိရောက်ရှိခဲ့ပါတယ်။အမေရိကန်ပူမိတိုင်းတာရေးအဖွဲ့ကဒီချော်ရီတွေဟာတနာကြီးကို366မီတာနှုန်းနဲ့စီးဆင်းနေတယ်လို့ဆိုပါရဲဒီလာဇမ်းပိုင်းကလေးကလှုပ်လှရှားရှားနဲ့ပောက်ကွဲလာတဲ့မီးတောင်ဟာဂျာလာဘေးနေရုံကတော့အရှိန်အဟုန်အပြင်းဆုံးနဲ့ပောက်ကွဲခဲ့ပါရဲဟာဝိုင်ခရိုင်အရသာကာကွယ်ရေးဆိုင်ရာအရာရှိတွေကဒီကဲဆယ်ရေးနဲ့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေဟာနေမီတစ်ခုလုံးကိုအနီးကပ်စောင့်ကြည့်နေပြီးအပြင်းလူတွေဝင်လာလို့မရအောင်လဲတားဆီးနေပါရဲခင်ဗျာ
မြန်မာစံတော်ချိန်စနေညဘက်ကကစားတဲ့ Chelsea နဲ့ Manchester United တို့ FA Cup ဘောလုံးပွဲမှာ Chelsea အသင်းကတကူကူမရှိတဲ့နိုင်ရာပြီးတော့ Champion ဖြစ်သွားပါပြီ။ပထမပိုင်း22မိနစ်မှာ Chelsea ရတဲ့ Penalty Goal ကို Hazard ကသွင်းယူပြီးတလုံးတီးသောအနိုင် Goal ကိုရသွားတာပါ။ဒုတိယပိုင်းအချိန်အများစုမှာ Man U ကဖိကစားပေမဲ့လည်းရတဲ့အခွင့်အရေးတွေကို Goal ဖြစ်မပြောင်းလဲနိုင်ပဲအရေးနိုင်သွားတာပါ။ဒီဖလားဟာ Chelsea အသင်းအတွက်ဒီနှစ်ဘောလုံးရာသီတလုံးတီးသော Champion ဖလားဖြစ်ပြီး Man U အသင်းအတွက်တော့ဖလားလက်မဲ့ဘောလုံးရာသီဖြစ်သွားပါပြီ။Chelsea အသင်းဟာ FA Cup ပြိုင်ပွဲမှာဒီနှစ်နဲ့ဆိုရင်ဘိုလူပွဲ73ကြိမ်တက်ပြီးဒီတစ်ကြိမ်နဲ့ဆို8ကြိမ်မြောက်ပူဆွဲတာဖြစ်ပါတယ်။ဒီနှစ်မတိုင်ခင်နောက်ဆုံးပူဆွဲတာက2012ခုနှစ်မှာဖြစ်ပြီး2019ခုနှစ်မှာဘိုလူပွဲတက်ပေမဲ့ Arsenal ကိုရှုံးပြီးဖလားနဲ့လွဲပါတယ်။ Man U အသင်းကတော့ FA Cup ဘိုလူပွဲအကြိမ်20တက်ပူပြီး12ကြိမ်ပူဆွဲထားပါတယ်။ FA Cup မှာ Arsenal အသင်းက73ကြိမ်နဲ့အများဆုံးပူဆွဲထားပါတယ်။
ဗြိတိန်တော်ဝင်မင်းသား Harry နဲ့ American ရုပ်ရှင်သရုပ်ဆောင် Meghan Markle ရဲ့လက်ထပ်ပွဲလန်ဒန်မြို့အပြင်ကဝင်စားရဲတိုက်မှာမနေ့ကကျင်းပပါတယ်ဗြိတိန်နိုင်ငံရဲ့ဘီရင်ဖြစ်လာဖို့စက်ထမမြောက်နေရာမှာရှိနေတဲ့မင်းသားဟယ်ရီတို့တော်ဝင်ဇနီးမောင်နဲ့နှစ်ဦးလက်ထပ်ပြီးမှဒီ14ရာစုလက်ရာစိန့်ဂျော့ချ်ဘုရားကျောင်းရှိကိုထွက်လာတဲ့အခါမှာတော့ပရိသတ်ကချီးကျူးဩဘာပေးခဲ့ကြသလိုအဲ့ဒီနောက်မြင်းလေးအောင်ဆွဲတဲ့ယထာနဲ့ဖြတ်တန်းသွားချိန်မှာလဲဝမ်သာအားရနဲ့နှုတ်ဆက်ဩဘာပေးခဲ့ကြပါတယ်ဗြိတိန်ဘီရင်မကြီးအဲလီဇဘက်ကလည်းတော်ဝင်ဇနီးမောင်နဲ့နှစ်ဦးကို success နေစားနဲ့နေစားကြတော့ပွဲချီးမြှင့်အနှင်းပါတယ်ကျွန်မရဲ့အခြေအနေကြောင့်မီဂန်မာကဲရဲ့ဖခင်ဖြစ်သူကမင်္ဂလာပွဲကိုမတက်ရောက်နိုင်လို့သူတို့သမီးရဲ့မိခင်ပဲမင်္ဂလာပွဲမှာရှိနေခဲ့ပြီးတော့သူတို့သမီးကိုမင်္ဂလာဆင်မြင့်စီကိုခေါ်လာပေးရတဲ့ဖခင်ရဲ့နေရာမှာတော့သူတို့သားဖြစ်သူမင်းသားဟယ်ရီရဲ့ဖခင်မဲတော်အင်ရှိဇန်ဝေလာမင်းသားချားစ်ကခေါ်လာပေးခဲ့ပါတယ်သူတို့သားသူတို့သမီးနဲ့တည်းရဲ့တီကျွမ်းယင်းဤသူပရိသတ်6ယောက်လောက်ကိုပဲမင်္ဂလာဆောင်အခမ်းအနားကိုဖိတ်ကြားခဲ့တာဖြစ်ပြီးတခြား2500ကျော်ကိုတော့မင်္ဂလာပွဲတက်သူတွေကိုမြင်နိုင်တဲ့ဝင်းစာရဲတဲ့ခြံဝင်းတွေကိုလာရောက်ခွင့်ပေးပါတယ်ဒီတော်ဝင်မင်္ဂလာပွဲကိုကိုယ်တိုင်မျက်မြင်တွေ့နိုင်ဖို့ တကယ်ပါလုံးကခီးသွားတွေလဲတမိုင်းဝင်ဝင်စားမျိုးမှာရောက်နေကြတဲ့အပြင်အဲ့လိုကိုယ်တိုင်မသွားနိုင်သူတွေကတော့ရုပ်မြင်သံကြားနဲ့အင်တာနက်အွန်လိုင်းတို့ကနေတိုက်ရိုက်ထုတ်လွှင့်ပြသမှုကိုစောင့်ကြည့်ကြတာပါဗြိတိန်နိုင်ငံရဲ့အရေးပါဆုံးမင်္ဂလာပွဲလို့ပြောနိုင်တဲ့ဒီမင်္ဂလာပွဲအတွက်ထောင်ထဲချီတဲ့လူမျိုးရေးရဲဝန်တန်းတွေလည်းတိုးမြှင့်ချထားခဲ့ပါရယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်တို့ကြီးညာတော်တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကအခုထုတ်လွှင့်ချက်တွေကိုအင်တာနက်ဆာမင်နာ burmese.voanews.com မှာလည်းအတန်လွှင့်ချင်တဲ့တပြိုင်တည်းဖမ်းယူနားဆင်နိုင်ကြပါတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုစတင်ပြီးတော့နားဆင်ရပါမယ်အမေရိကန်ပြည်အောင်စုမှနောက်တစ်ကြိမ်သမ္မတရွေးကောက်ပွဲကျင်းပဖို့နှစ်နှစ်ကျော်လိုသေးပေမဲ့သမ္မတဒေါ်နယ်ထရန့်နာမကအတိုက်ခံဒီမိုကရက်ပါတီတွေကအလားအလာရှိတဲ့ကိုယ်စားလှယ်တွေပါ2020ပြည့်ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေကြပါပြီဒီမိုကရက်ကိုယ်စားလှယ်တွေကသမ္မတအလောင်းအဖြစ်ရှင်ပြိုင်မှုအလားအလာရှိသူတွေအများပြားရှိနေပေမဲ့ထူးထူးခြားခြားရှေ့တန်းကိုရောက်လာတဲ့သူတော့အခုချိန်ထိမတွေ့ရသေးပါဘူးဒီကြောင့် VOA သတင်းတောက်ဂျင်းမလုံးကသတင်းဆောင်မကိုကိုအောင်လင်ဦးကပြောပြပေးမှာပါအိန္ဒိယနာပြည်နယ်ကလူထုစီးပွားရေးတစ်ခုမှာရောက်ရှိနေတဲ့သမ္မတဒေါ်နယ်ထရမ့်က
Our new slogan for 2020 You know what it is Keep America great
အမေရိကန်ကိုကြီးကြပ်ခန်းထားတဲ့တိုင်းပြည်ဖြစ်အောင်လုပ်မယ်ဆိုတဲ့ကြွေးကြော်သံနဲ့အနိုင်ရခဲ့တဲ့သမ္မတဒေါ်နယ်ထရမ့်က2020ပြည့်ရွေးကောက်ပွဲမှာလည်းအမေရိကန်ကိုကြီးမြတ်တဲ့တိုင်းပြည်ဖြစ်ဆက်ထိန်သွားမယ်ဆိုတဲ့စံပုံနဲ့ရှင်ပြိုင်သွားမယ်အကြောင်းမကြာသေးခင်ကအင်ဒီယားနာပြည်နယ်ခီးစင်မှာပြောသွားတာပါ။ဒါပေမဲ့လည်းနိုဝင်ဘာလကျရင်ကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲမှာအတိုက်ခံဒီမိုကရက်တွေအသာရမယ့်အခြေအနေတွေလည်းသမ္မတကစိတ်ပူနေတယ်ဆိုတာကထင်ရှားနေပါတယ်
။ And all of the great momentum that we're having as a country on jobs, on safety,on security
အလုတ်ကန်ဘေးကင်းလုံခြုံရေးနဲ့စစ်သက်ဆိုင်ရာကိစ္စတွေလို့တိုင်းပြည်မှာအရှိန်ဟုန်ကောင်းတွေအားကောင်းနေပါတယ်။နိုဝင်ဘာမှာဒါတွေကိုထိခိုက်နိုင်ပါတယ်
။ Massachusetts ပြည်နယ်ထက်လက်တော်မတ် Elizabeth Warren တို့လိုသမ္မတလောင်းဖြစ်ရှင်ပြိုင်မဲ့အလားအလာရှိနေတဲ့ Democrat ကိုယ်စားလှယ်တွေကတော့ပါတီရဲ့အနာဂတ်နဲ့ပတ်သက်လို့မကြသေးရင်က Washington ကညီလာခံမှာပြောဆိုခဲ့ကြပါတယ်။ဒီနေ့ရွေးကောက်ပွဲမှာအောက်လွတ်တော်မှာလည်းမကထက်လက်တော်မှာပါလူများစုဖြစ်ပြန်လဲထိန်းချုပ်နိုင်မှုပါတီအနေနဲ့ကြော်လောရမယ့်အခက်အခဲတွေရှိနေကြောင်းလည်းပြောဆိုခဲ့တာပါ။
We can't climb that hill by ignoring the millions of Americans who are angry and scared about the damage this president
နှစ်သမရနဲ့ Republican Party ကကျမတို့ရဲ့ဒီမိုကရေစီစနစ်ကိုထိခိုက်ပျက်စီအောင်လုပ်ခဲ့တဲ့အပေါ်စိုးရွံဒေါသထွက်နေကြတဲ့ American ပြည်သူတမ်းပေါင်းများစွာကိုလစ်လျူရှုထားလို့ကတော့ဒီတောင်ကိုကြောနိုင်မှာမဟုတ်ပါဘူး။ဒါကိုလစ်လျူရှုထားလို့မဖြစ်ပါဘူး။
သမ္မတလောင်းဖြစ်အလားအလာရှိသူနောက်တူဖြစ်တဲ့နယူးယောက်အထက်လွှတ်တော်အမတ်ခရစ်စတန်ဂယ်လီဘရန်ကတော့ခွန်အားတရရထားတဲ့အမျိုးသမီးမဲဆန္ဒရှင်တွေကြောင့်ဒီမိုကရက်တွေအကျိုးရှိလိမ့်မယ်လို့ခန့်မှန်းပါတယ်
။ And the reason we will take back the House and hopefully the Senate
အထက်လွှတ်တော်ကမကအထက်လွှတ်တော်ကပြန်ထိန်းချုပ်နိုင်မှုမျှော်လင့်ရတဲ့အကြောင်းကတော့နိုင်ငံအနှံ့အမျိုးသမီးကိုယ်စားလှယ်တွေစံချိန်တရာများလာလို့ပါ။အမျိုးသမီးတက်ကြွလှုပ်ရှားသူတွေရဲ့အားကောင်းတဲ့လှိုင်းလုံးကြီးကဖြစ်အောင်လုပ်သွားပါလိမ့်မယ်။
2020သမရရွေးကောက်ပွဲအတွက်အလားအလာရှိသူနောက်တူဖြစ်တဲ့မင်းနစ်ဆွတ်တပ်ပြည်နယ်ထက်လက်တော်အမတ်အေမီကလိုဘူချာကတော့မဲဆန္ဒရှင်တွေအနေနဲ့သမရထရန့်ကိုစန့်ကျင်ရေးပြောရုံလောက်နဲ့ကျင့်နေနိုင်မှာမဟုတ်ဘူးလို့ဆိုပါတယ
်။ They don't like how he beats up on innocent people and they are going to stand up against that.
အပြစ်မဲ့တဲ့သူတွေကိုသူအနိုင်ယူတဲ့ပုံစံကိုလူတွေမကြိုက်ကြပါဘူး။ဒါကိုလည်းစန့်ကျင်ကြမှာပါ။ဒါပေမဲ့လည်းဒါတွေကိုတစ်ချိန်လုံးထောက်ပြဝေဖန်ပြီးတော့အချိန်ကုန်နေမယ်ဆိုရင်တော့ဘာအကျိုးကျေးဇူးမှတွေ့ရမှာမဟုတ်ပါဘူး။သူပါဆိုတာကိုသိနေပြီသားဖြစ်တဲ့အတွက်ကျမတို့အနေနဲ့တခြားမတူတဲ့ပုံစံတစ်ခုကိုချပြဖို့လိုပါတယ်
။ Washington ချီဆိုင် Ben Patterson Policy Center လေးလာရေးဌာနကနိုင်ငံရေးအကဲခတ် John Fortier ကတော့အရင်သမ္မတအများစုလက်ထက်မှာကြုံခဲ့ရတယ်လို့ဒီနေ့လွှတ်တော်ရွေးကောက်ပွဲမှာအစိုးရကိုထိန်းချုပ်ထားတဲ့ Republican Party အရေးနိုင်မယ်လို့သုံးသပ်ပါတယ်။
He has his base with him, but the other side is really motivated to come out. And all of these special elections we've seen Democrats are really motivated to vote against him.
သမ္မတမှာထောက်ခံမှုအခိုင်အမာရှိပေမဲ့တစ်ဖက်ကလည်းတကယ်ကိုစိတ်အားထက်သက်သန်သန်နဲ့ထွက်လာကြမှာပါ။ပြီးခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲတွေအားလုံးမှာဆိုရင်လေဒီမိုကရက်တွေအင်တိုက်အားတိုက်နဲ့မဲပေးခဲ့ကြတာတွေ့ရမှာပါ။ဒါကြောင့်လဲသူ့အတွက်အမာခံထောက်ခံသူတွေရှိပေမဲ့တစ်ဖက်မှာလည်းတကယ်ကိုစိတ်အားထက်သန်မှုတွေရှိနေပါလေ။
ချင်းနေမှာပဲ2016ရွေးကောက်ပွဲအတွက်ပါတီတွေမှာသမ္မတလောင်းတွေဖြစ်ရှင်ပြန်ခဲ့ကြတဲ့ Hillary Clinton နဲ့ Bernie Sanders တို့ကိုထောက်ခံသူတွေကြားပေါင်းစည်းနိုင်ရေးအပေါ်ဝင် Democrat တွေဘက်မှလည်းစိန်ခေါ်မှုတွေရှိနေသေးတယ်လို့အကဲခတ်တွေထောက်ပြနေကြပါတယ်ခင်ဗျာ
ကိုအောင်လွင်ပြောပြတော့တာပါအခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတော်တစ်ပုဒ်ကိုတင်ဆက်ပါမယ်အာရှ Foundation နဲ့ American တန်ယုံတို့ပူးပေါင်းပြီးတော့မြန်မာနိုင်ငံအောက်ပိုင်းမှာရှိတဲ့ပညာရေးအဖွဲ့အစည်းတရားကျော်ကို အထွေထွေဗဟုသုတနဲ့ပညာရေးဆိုင်ရာစာအုပ်တွေမနေ့ကလှူဒါန်းလိုက်ပါတယ်မြန်မာနိုင်ငံနဲ့ပြပနိုင်ငံတွေရဲ့သတင်းအချက်အလက်တွေကွာဟမှုကိုအထောက်အကူဖြစ်စေဖို့အတွက်အခုလိုကျင်းပတာဖြစ်တယ်လို့အာရှဖောင်ဒေးရှင်းမြန်မာနိုင်ငံကိုယ်စားလှယ်ကပြောပါတယ်စာအုပ်လှူဒါန်းပွဲကိုတွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကအခုလိုသတင်းတော်ပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအောက်ပိုင်းမှာရှိတဲ့အဖွဲ့အစည်းတွေနောက်ဆုံးပေါ်သတင်းချက်လက်တွေရရှိဖို့အတွက်အာရှဖောင်ဒေးရှင်းအမေရိကန်တန်ယုံနဲ့အမျိုးသားစာကြည့်တိုက်တို့ပူးပေါင်းပြီးပညာရေးဆိုင်ရာစာအုပ်တွေလှူဒါန်းတဲ့အစီအစဉ်ကိုဒီနေ့မနက်ပိုင်းကရန်ကုန်မြို့အမေရိကန်စင်တာမှာပြုလုပ်ခဲ့ပါတယ်အေယာဝတီတိုင်းပဲခူးတိုင်းကရင်ပြည်နယ်မွန်ပြည်နယ်ရခိုင်တနင်္သာရီနယ်ရန်ကုန်တိုင်းဒေသကအဖွဲ့အစည်း100ကျော်အတွက်အာရှဖောင်ဒေးရှင်းရဲ့အာရှတိုက်အတွက်ဆောင်ရွက်အစီအစဉ်ကနေပညာရေးနဲ့သုတေသနစာအုပ်တွေကိုလှူဒါန်းပေးတာဖြစ်တယ်လို့အာရှဖောင်ဒေးရှင်းရဲ့မြန်မာနိုင်ငံကိုယ်စားလှယ်ဒေါက်တာကင်းငင်းကပြောပါတယ်
The books that are donated are quite wide ranging.It's from economics.
လူရတဲ့စာအုပ်တွေကတော့အမျိုးအစားစုံပါတယ်။ဥပမာပြောရရင်စီးပွားရေးနဲ့သမိုင်းနိုင်ငံရေးသိပ္ပံနိုင်ငံတကာဆက်ဆံရေးပြီးတော့စလေးစာအုပ်တွေစာအုပ်အမျိုးအစားစုံတော့ကျမတို့အနေနဲ့မြန်မာနိုင်ငံကအဖွဲ့အစည်းတွေရဲ့လိုအပ်ချက်နဲ့ကန့်ညီဖို့ကြိုးစားပါတယ်။တက္ကသိုလ်အစ်စ်မှာတော့ကျမထင်တယ်ပေါမောက်ခကတင်ယိုးတွေကိုအစင်းမြင့်တင်ပြီးတင်ကြားရေးစနစ်ခင်မီအောင်လုပ်တာရေးနိုင်ငံရေးပါတီတွေသူတေသနာအဖွဲ့တွေကဒီစာအုပ်ကိုသုံးမယ်။ဒါဥမာပြောတာပေါ့။ကလေးစာအုပ်တွေကတော့အင်္ဂလိပ်စာတွက်ကြံဖို့နဲ့စာဖတ်တာကိုမြင့်တက်လာဖို့အတွက်ပါ
။စာအုပ်လက်ခံရယူရအဖွဲ့အစည်းတွေအနေနဲ့စာအုပ်တွေကိုတကယ်အသုံးချနိုင်ဖို့မျှော်လင့်တယ်လို့ဒေါက်တာကင်းငင်းကဆက်ပြောပါရတယ်။
Many institutions and libraries in Myanmar.
အဖွဲ့အစည်းတွေအများပြားရှိတဲ့စာကြည့်တိုက်တွေမှာကျမတို့စာအုပ်တွေအများကြီးရှိပါတယ်။အင်္ဂလိပ်လိုနောက်ဆုံးပေါ်စာအုပ်တွေနဲ့သုတေသနအတွက်ရည်ရွယ်ပြီးတော့ပေါ့။ဒါကိုကျမတို့ဘလို့အသုံးချနေလဲဆိုတာကျမတို့ Asia Foundation ရဲ့ American Center အနေနဲ့စာအုပ်ရတဲ့အဖွဲ့အစည်းတွေကနေတုံ့ပြန်ပြီးကျမကြားချင်ပါတယ်။ကျမတို့အနေနဲ့ဒါကိုပြန်ပြီးကူညီပေးနိုင်အောင်လို့ပေါ့
။ Asia Foundation ကမတူကွဲပြားရဲ့အဖွဲ့အစည်းတွေကိုလှူဒါန်းတာဖြစ်ပြီးဒီနှစ်ပွဲမှာတော့တက္ကသိုလ်စာကြည့်ရိုက်42ခု၊ရပ်ကွက်စာကြည့်ရိုက်26ခု၊သင်တန်းကျောင်း12ကျောင်းအစိုးရအေဂျင်စီ9ခုအစိုးရမဟုတ်တဲ့အဖွဲ့အစည်း10ခုအစိုးရထက်တန်းကျောင်း6ကျောင်းဘာသာရေးကျောင်း6ကျောင်းနဲ့နိုင်ငံရေးပါတီစာကြည့်ရိုက်4ခုကိုလှူဒါန်းခဲ့တာဖြစ်ပါတယ်
။ကိုဇော်ထက်ရဲ့သတင်းတော်ကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြပါမယ်။ကိုညောင်ဝဲအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
တန်းကြီးတဲကရေပေါ်မြေအောက်တဘောဝဆင်းရဲသက်တဲ့ပိုင်ရှင်ဟာနိုင်ငံတော်ဖြစ်တယ်လို့မြန်မာနဲ့အခြားနိုင်ငံတို့ရဲ့အခြေခံဥပဒေနဲ့အခြားဥပဒေတွေမှာပေါ်ပြကြပါတယ်။ဒါပေမဲ့တဘောဝဆင်းရဲသက်တကိုစီမံခန့်ခွဲပြီးအချိုးအမြတ်ခန်းစားပိုင်ခွင့်ကိုတော့ဘ ਹੁ အစိုးရနဲ့ပြည်내အစိုးရအကြားဥပဒေအရဖြန့်ဝေထားပါတယ်။ပြည်내အစိုးရတွေကိုလုပ်ပိုင်ခွင့်ပေးတာကိုတဘောဝဆင်းရဲသက်ဖက်ဒရယ်စနစ်လို့ခေါ်ကြောင်းNatural Resource Governance Institute ရဲ့လွန်ခဲ့တဲ့ဇန်နဝါရီလထုတ်စာရမှာဖော်ပြထားပါတယ်။ဒီစနစ်မျိုးကိုမြန်မာပြည်မှာလည်းသုံးနိုင်ကြောင်းတင်ပြထားတာပါပဲ။အရသာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေငြင်းငြင်းရေးဆွေးနွေးစီမှာဗဟိုအစိုးရနဲ့ပြည်내တိုင်းအစိုးရတွေအကြားလုတ်ပိုင်ခွင့်အာဏာခွဲဝေမှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။ဒီမှန်ချက်ကဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးလို့ဆိုပါတယ်။ဒီသဘောနဲ့ကြည့်ရင်ပြည်내တိုင်းဒေသကြီးတွေကိုရပိုင်ခွင့်ပိုပေးရပါလိမ့်မယ်အခုချိန်အထိသဘောအတရားစာတထုတ်ယူမှုကိုဗဟိုအစိုးရကလဝတီအုပ်ချုပ်ကင်ထားပါတယ်ဒါကြောင့်တိုင်းရင်းသားတပ်ဖွဲ့တွေကလည်းသူတို့ပိုင်တဲ့ထဲကသဘောအတရားစာတကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းကြပါတယ
်2008အခြေခံဥပဒေအရပြည်내နဲ့တိုင်းတွေမှာလုံနိုင်ကင်နိုင်တာလေးတွေရှိလာပါတယ်တနိုင်တစ်ပိုင်နဲ့အသေးစားလုပ်ငန်းတွေကိုဒေသန္တရအစိုးရကလိုင်စင်ချပေးနိုင်ပြီးအချို့သောအခွန်အခတွေကိုစီးကျက်ပိုင်ခွင့်ရှိလာတာဟာထင်ရှားတဲ့ပြောင်းလဲမှုလို့ဆိုပါရဲအခွန်ဝင်ငွေခွဲဝေပေးမှုမှလည်းတိုးတက်လာပါတယ်ဒါပေမဲ့ပြည်ထောင်စုအဆင့်မှာသာစီမံခန့်ခွဲမှုတွေဆက်လုပ်နေတဲ့အတွက်ဘူချုပ်ကန်မှုကိုမျှော်မှန်းသလောက်မလျှော့နိုင်သေးဘူးလို့ဆိုပါရဲညဉ့်ညံရေးဆွေးနွေးပွဲမှာတဘာဝတယံဇာတာကိစ္စကိုဆွေးနွေးတာမျိုးမရှိသလောက်ဖြစ်နေပါတယ်ဒါကြောင့်မို့တယံဇာတာခွဲဝေမှုနဲ့ပတ်သက်ပြီးပုံစံအမျိုးမျိုးကျင့်သုံးမှုကိုစာတမ်းမှာတင်ပြထားပါတယ်။ဘူအစိုးရတာဝန်နဲ့ဒေသန္တရအစိုးရတာဝန်ကိုခွဲခြားတာမျိုးရှိသလိုပူးတွဲတာဝန်ယူတာမျိုးလည်းရှိပါတယ
်။တန်းကြီးကိုလိုက်ပြီးတရားစတာခွဲဝေမှုပုံစံအမျိုးမျိုးပြောင်းလဲသွားတာတွေ့ရပါတယ်။အားလုံးနဲ့တင့်တော်တဲ့စံပြပုံစံဆိုတာမရှိပါဘူး။နိုင်ငံရဲ့အခြေအနေကိုလိုက်ပြီးလုံပိုင်ခွင့်အတိုင်းအတာဟာပြောင်းလဲသွားပါတယ်။အိုးအစိုးရကဥပဒေပြဋ္ဌာန်းပြီးပြည်내အစိုးရကိုအကောင့်အထည်ပေါ်စေပြီးစောင့်ကြည့်ခိုင်းတာမျိုးလုပ်လို့ရှိပါတယ်။ မွန်ဂိုလီးယားနိုင်ငံမှာဆိုရင်တပ်တူတွင်ဆိုင်ရာပတ်ဝန်းကျင်ကိစ္စမှာခရိုင်အုပ်ချုပ်ရေးမှူးကိုအာဏာပိုင်အဖြစ်သတ်မှတ်ထားပါတယ်စီကံပေါက်ပြတဲ့ကုမ္ပဏီတွေကိုအပြစ်ပေးနိုင်ခွင့်အာဏာကိုဒေသန္တရအဖွဲ့အစည်းကိုပေးအပ်ထားပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့သဘောဝဆိုင်ရာဇာတ်တမ်းနဲ့ပတ်ဝန်းကျင်ဌာနကဒေသဆိုင်ရာရုံးခွဲဟာစောင့်ကြည့်အာဏာပိုင်ဖြစ်ပါတယ်သူတို့ဟာအဟိုအစိုးရကတာဝန်ပေးတဲ့အတိုင်းလှုပ်ဆောင်ကြရပါတယ်
ရင်းနှံတန်းငွေနဲ့တပ်တူတွင်ကိစ္စမှာဗဟိုနဲ့ဒေသန္တရအစိုးရတို့ပူးတွဲတာဝန်ယူလာမျိုးလည်းရှိပါတယ်ဖိလစ်ပိုင်နိုင်ငံမှာဗဟိုအစိုးရကလုပ်ပိုင်ခွင့်လိုင်စင်ချပေးတဲ့လုပ်ငန်းဟာဒေသခံအာဏာပိုင်ရဲ့အတည်ပြုချက်ရယူဖို့လိုပါတယ်ဩစတြေးလျနိုင်ငံမှာကမ်းလွန်ရင်းနှံတန်းငွေလုပ်ပိုင်ခွင့်ကိုဗဟိုနဲ့ပြည်နယ်ပူးတွဲအာဏာပိုင်အဖွဲ့ကဆုံးဖြတ်ပါတယ်အများသောအားဖြင့်ဒေသဆိုင်ရာအစိုးရတွေကိုတာဝန်ပေးလို့ရှိပါတယ်ပတ်ဝန်းကျင်တိခိုက်မှုအသေးစားလုပ်ငန်းနဲ့ကျမ်းမာရေးအခြေအနေစတာတွေကိုဒေသခံအာဏာပိုင်တွေကစောင့်ကြည့်ဖို့တာဝန်ယူရပါတယ်။ဒေသကိုထိခိုက်နိုင်တဲ့လုပ်ငန်းမှာဒေသခံအာဏာပိုင်ကိုတာဝန်ပေးတဲ့သဘောပါပဲ။ကုမ္ပဏီကြီးငယ်တွေနဲ့သဘောတူညီချက်ရယူမှုအခွန်စည်းကြပ်မှုစတာတွေကိုဗဟိုအစိုးရကတာဝန်ယူလုပ်ကင်တာကများပါတယ
်။မြန်မာနိုင်ငံအနေနဲ့ဗဟိုနဲ့ပြည်နယ်အစိုးရတွေတာဝန်ယူရမယ့်ကိစ္စတွေကိုအတိအကျသတ်မှတ်ဖို့လိုပါတယ်တဲ့။ဥပဒေပြုမှုအကောင့်တည်ပေါ်မှုစောင့်ကြည့်မှုစတာတွေကိုအစုအဖွဲ့ကဆောင်ရွက်ရမယ်ဆိုတာကိုရှင်းလင်းပြသစွာသိဖို့လိုပါတယ်လုံးလုံးစဲလုပ်ငန်းတွေထပ်နေပြီးရှင်းလင်းမှုမရှိတာဟာပြဿနာဖြစ်နေပါတယ်ဥပမာပြည်ထောင်စုအဆင့်ကိုစောင့်ကြည့်ရေးတာဝန်ပေးတာဟာလက်တွေ့မလုပ်နိုင်အောင်ဖန်တီးထားတယ်လို့ဖြစ်ပါတယ်ဒါကြောင့်ဒေသဆိုင်ရာအစုအဖွဲ့တွေပါဝင်ပြီးတာဝန်ယူနိုင်မှုအထူးလိုအပ်နေပါတယ်သဘောဆိုင်ရာဇာတ်စီမံခန့်ခွဲမှုမှာပါဝင်ဆုံးဖြတ်လို့တဲ့ဒေသခံအဖွဲ့အစည်းတွေမှာစမ်းဆောင်နိုင်ရင်ရှိဖို့လိုပါတယ်။ပြည်နယ်နဲ့တိုင်းကအခွန်ကောက်ခံရင်အခွန်ငွေစီမံခန့်ခွဲမှုစွမ်းရည်ရှိဖို့လိုပါတယ်။ပြည်ထောင်စုအဆင့်ကအခွန်ကောက်ခံနေတာဟာထိရောက်မှုမရှိလို့ပြင်ဆင်ရပါလိမ့်မယ်လို့ဆိုပါတယ်။ဘိုးနဲ့ပြည်နယ်အကြယုံကြည်မှုတိစောက်ရာမှာပွင့်လင်းမြင်သာဖို့အရေးကြီးပါတယ်။ဗန္ဒာရေးဆိုင်ရာလုံခြုံရေးလွှဲပြောင်းတဲ့အခါမှာဝင်လင်းမြင်သာစွာဆုံးဖြတ်ချက်ချနိုင်ဖို့လိုအပ်ပါတယ်။လုံပိုင်ခွင့်နဲ့ခွဲဝေခွင့်ကိုရှင်းလင်းစွာသတ်မှတ်ဖို့အရေးကြီးကြောင်းစာရမ်းမှာတင်ပြထားပါတယ်ခင်ဗျာ
။ဒါကတော့ဥအောင်ခင်တင်ဆက်တဲ့မြမရေးတုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ဒေါ်လာလက်တန်အစီအစဉ်တင်ဆက်နေတဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ကြပါခင်ဗျာ။
ပါ English Beacon Sir Ganda မှာကန်နေလို့ဒီပေးရတဲ့ kick ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
kick the can down the road
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက kick kick ကကန်တာ the can the can ကဒီနေရာမှာတံဘူးကွန်ကျမတို့မြန်မာမှာတော့အများဆုံးသုံးတာနုစီဘူးကွန်လိုမျိုးဖြစ်ပြီး down down ကအောက်THE ROAD the road ကလမ်းဆိုတော့စကားခုရဲ့တိုက်ရိုက်ဒီပဲကတော့တံဘူးကွန်ကိုတလန်းလုံးအစဉ်စဉ်ကန်လိုက်တာဖြစ်ပါတယ်တနည်းတော့နိုးစီခွက်ကိုရန်တလန်းလုံးဝေးတဲ့ဝေးအောင်ကန်သွားတာဖြစ်ပါတယ် EDM အဒီပဲကလည်းအလားတူပါပဲစစောကနိုးစီခွက်ကိုတနည်းအားကနေတနည်းအားတောက်လျှောက်ကန်သွားပြီးဝေးတဲ့ဝေးအောင်လှုပ်တယ်လို့ကိုလှုပ်ပေးပါမယ်လို့ပြောထားတဲ့ဂရိတွေကိုခုရွှေဒီရွှေတရွတ်ရွှေရွှေတာကိုဆိုလိုတာဖြစ်ပါတယ်လှုပ်ပေးဖို့လိုတဲ့ကိစ္စရတစ်ခုခုကိုအတိုင်းတာကာလတစ်ခုတွင်လှုပ်ပေးပါမယ်လို့ဂရီပေးထားပေမဲ့လို့လေဂရီပေးထားတဲ့အတိုင်းမလှုပ်ပေးနိုင်ဘဲခဏခဏရက်ရွှေရတဲ့အဖြစ်ရနဲ့ရည်ညွှန်းထားတာဖြစ်ပါတယ်အထူးသဖြင့်ဒီအသုံးကိုနိုင်ငံရေးလောကမှာအသုံးများလာကြပါတယ်နိုင်ငံရေးသမားတွေအနေနဲ့အထူးသဖြင့်မက်ဆွေရမှာကိုမေဆန္ဒရှင်တွေအတွက်ဘာလုပ်ပေးပါမယ်ညာလုပ်ပေးပါမယ်လို့ဂရိတွေပေးခဲ့ပြီးမြင့်တကယ်လက်တွေမှာတော့ဆင်ကြီးအမျိုးမျိုးပေးပြီးအချိန်ကိုဟိုရွှေဒီရွှေလုံနေတာမျိုးခဏခဏရွှေနေတာမျိုးကိုညညွန်းပြောတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The ruling party lost most of the seats in the elections because the party kicked the can down the road on its promises to the people
ရွေးကောက်ပွဲမှာအာဏာရပါတီကနေရာအများစုဆုံးရှုံးခဲ့တဲ့အကြောင်းကတော့ပါတီကသူတို့လှုပ်ပေးပါမယ်လို့ပြည်သူတွေကိုပေးထားတဲ့ကတိတွေကိုတကယ်လှုပ်ပေးဖို့ခဏခဏရွှေ့ဆိုင်ခဲ့လို့ဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
The ruling party lost most of the seats in the elections because the party kicked the can down the road on its promises to the people.
Sele tin pya pi ma ga ro
a kick in the teeth.
Phit par de sa long paung ga a ga de khu kick kick ga di nya ma noun nan phit tong tha bi kan ne a phyu mu phit par de in in ga the ma th the t e e t h the teeth ga twa ri so ro စကူဟုန်ရဲ့တိုက်ရိုက်ဒီဘက်ကတော့သွားတွေကိုကန်လိုက်တာပေါ့လူတူဦးရဲ့ပါဇက်ထဲမှာရှိတဲ့သွားတွေဟာအကန်ခံလိုက်ရတယ်ဆိုတာဘယ်လောက်နာကျင်မလဲခံရခဲ့မလဲဒေါသထွက်စီမလဲစော်ကားရရောက်စီမလဲဆိုတာကိုစဉ်းစားပဲကြည့်နိုင်ပါတယ်ဒါကြောင့် kick in the teeth ရဲ့ idiom အသေးပဲကတော့လူတူတွေသိအခံရခက်စီတဲ့အပြုမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Mary worked very hard, but she was denied a promotion. So it was a kick in the teeth for her.
Mary ga yadu taya le aw aluk ko tait chou sa ka bi me lo le tu yadu ma to ka bu. Da chaung tu ni ne tait ko akhan ya khet khe de lo di bi ya ba de. U wa ko naw ta khaw le la chi cha ya aw ma.
Mary worked very hard, but she was denied a promotion. So it was a kick in the teeth for her.
ခုနောက်ဆုံးတင်ပြပေးမှာကတော့
kick up a fuss
ဖြစ်ပါတယ်ဆာလုံပေါင်းက kick kick ကို up up ဆိုရက်ဝိပနဲ့တွဲပြီး kick up ကတော့တခုခုဖြစ်အောင်လုပ်တာဖန်တီးတာ a ကတခု fuss a fuss ကအဓိပ္ပာယ်မျိုးမျိုးရှိပါတယ်ဒီနေရာမှာတော့ကြီးတိုက်တာကြီးများတာမျက်စိရှုပ်အောင်လုပ်တာပြရာခတ်တာစသဖြင့်အဓိပ္ပာယ်ကိုဆောင်းတာဖြစ်ပါတယ်ဒါကြောင့်စကူခုရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့တခုခုကိစ္စတရရနဲ့ပတ်သက်လို့ကြီးတိုက်တာကျမတို့မြန်မာဘန်းစကားအရာတော့မကြေနပ်လို့ဘဝင်မကြလို့ပူညာပူညာလောက်တာမျိုးရေးကြီးခွင်ကျဲလောက်တာမျိုးနဲ့တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The customer at the restaurant kicked up a fuss about his food being cold
စားသောက်ဆိုင်မှာလာစားတဲ့မျိုးသားကသူ့ကိုလာချပြီးတဲ့အစာကအေးနေတဲ့အတွက်ကြောင့်ပူညာပူညာလှုပ်လိုက်တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The customer at the restaurant kicked up a fuss about his food being cold.
ဒီတွင်ပါ English American Sankanda မှာ kick ကိုချီခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
kick the can down the road, a kick in the teeth, kick up a fuss.
တို့ဖြစ်ကြပါတယ်။နောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတ်တန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ထုတ်လွှင့်ခဲ့ပြီးသား American EDM အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့ Internet Seminar burmese.voanews.com မှာလာရောက်ပြီးတော့ဖတ်ရှုနိုင်ပါတယ်အခြားအပတ်စဉ်ကဏ္ဍတွေနဲ့ TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီခန့်ဆက်လက်ပြီးတော့အတန်လှင့်ပေးနေပါတယ် VOA ရဲ့အတန်လှင့်ချက်တွေ TV အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတဲ့တည်သချင်းများတောင်းဆိုခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကားနေနဲ့2018ခုနှစ်မေလ20ရက်တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့စနေညပိုင်းတုန်းကထုတ်လွှင့်ပေးခဲ့တဲ့တရက်လီလိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြပါမယ်စနေညပိုင်းတရက်လီလိုင်းအစီအစဉ်ကိုကိုအောင်လွင်ဦးကတင်ဆက်ပြီးတော့ထုတ်လို့သူကတော့ကိုညံဝဲအောင်ဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းစီစဉ်မှာတော့ငင်းငယ်ရေးအတွက်ဆန္ဒပြတဲ့သူတွေမကြသေးခင်တုန်းကဖမ်းဆီးရေးယူခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်ပြည်တွင်းစစ်ရဆေးငင်းငယ်ရေးအတွက်မကြသေးခင်ကတောင်းဆိုဆန္ဒပြတဲ့အတွက်အာဏာပိုင်ကတရားစွဲဆိုအရေးယူခံခဲ့ရတဲ့သူတွေပေါင်းကတော့40ကျော်တိရှိသွားပါပြီဆိုတော့ဒီအများစုကိုတော့ခွင့်ပြုချက်မရဘဲဆန္ဒပြလို့ဆိုပြီးငင်းငယ်ဆိုတာစူဝေးခွင့်နဲ့စီတန်းလက်လက်ဝန်ဆိုင်ရာဥပဒေပုံမှန်19ပုံမှန်20စာရည်အပြင်ဒီအသေးဖြစ်မှုပုံမှန် 900 ရူးနဲ့ပါအရေးယူထားပါတယ်ဆိုတော့ဒီနေရာမှာဆန္ဒပြရတဲ့သူတွေဘက်ကတကယ်ပဲဥပဒေကိုချိုးဖောက်ရောက်ခဲ့သလားအာဏာပိုင်တွေဘက်ကလူရတဲ့ပုံလို့ရောက်ခဲ့သလားဆိုတာတွေကိုဥပဒေရှုထောင့်လူခွင့်ရရှုထောင့်တွေကနေဆွေးနွေးထားကြပါတယ်ကျွန်တော်ဆွေးနွေးပွဲမှာပြည်နယ်ဆွေးနွေးပြည်မဲ့ပုဂ္ဂိုလ်တွေဖြစ်တဲ့ဒီမန္တလေးမြို့ကလူခွင့်ရရှိနေရေးဦးသိန်းသန်းတကာဒီလူငယ်နဲ့လူမှုသဟာစတာဖော်ဆောင်ရေးစင်တာကကိုတက်ဆွေဝင်းတို့လည်းလေလိုက်မှာမို့ရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ဆွေးနွေးချက်ချို့အရင်ဆုံးကြားကြပါတယ်ဆိုတော့ဆရာဦးသိန်းသန်းကိုအရင်ဆွေးနွေးပေးပါခင်ဗျာကျွန်တော်ဒီဆန္ဒပြခဲ့တဲ့သူတွေအနေနဲ့လက်ရှိတည်ဆဲဥပဒေအရစိုက်တည်ဖြစ်စေမစိုက်တည်ဖြစ်စေပေါ့လေဒီငင်းငန်းစွာစူဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေကလည်းရှိနေရဆိုတော့ဒီဥပဒေနဲ့အရေးယူမယ်ဆိုရင်အရေးယူနိုင်တဲ့အခွင့်အာဏာအာဏာပိုင်တွေဘက်မှာရှိနေတယ်လို့ပြောလို့ရလားခင်ဗျာ
ဒီဘုံကတော့ရှိရပါတော့နော်ဒီဥပဒေကတကယ်တော့ဒီဥပဒေကဒီတပရာကြီးအင်းကြီးတက်တဲ့ကဒီဒီအထမ်းထားပြီးတော့နောက်ပိုင်းမှာတတိယပြင်းလာတာပေါ့နော်တတိယယူလာအဲ့တော့မှန်တယ်ကြတော့ဒီဥရိယရည်ရွယ်ဆိုရင်စစချင်းတော့ဆိုတော့ခုပြိမ့်ကြပဲနဲ့ဆန္ဒပြရင်တရားစွဲရည်ရွယ်ရတယ်လေနောက်ပိုင်းမှာပြီးမှာတော့အဲ့ဒီအချက်ဟာဒီလူကြီးဆန်တုံးနေတယ်မကြိုက်ဘူးလို့ခါပြီးတော့ပြင်းလာကြတဲ့အခါကျတော့အကြောင်းကြားရမယ်တောင်းကြစာပေးဖို့အကျိုးတင်လို့40ခုနဲ့အကျိုးတင်ပြီးတောင်းကြစာပေးဖို့ရမယ်ဆိုတော့အနေထားပဲဖြစ်တာပြီးတော့ယူပြတဲ့အတွက်မရှိဘူးလို့အနေထားဘူးရတယ်ခုတကယ်လက်တွေ့ဖြစ်ပေါ်နေတာတော့အဲ့လိုမဟုတ်ဘူးရဒီပြီးခဲ့တဲ့ပြစ်စင်မှာဆိုလို့ရှိရင်တနာပြေကြီးကခုနကဒီနေမပြီးဘူးမပြီးတော့လည်းပဲသူကဆက်ပြီးတော့ကျွန်တော်တို့ကြွားတယ်ဆိုတော့ဒါကဒီစလာတဲ့ကဒီဘက်ကဒီနေဒီဥရိပြေကြီးကျင်းလာတာကိုဥရိနဲ့အညီလက်ခံခြင်းမရှိသေးနဲ့ဟိုတနည်းအားကိုငင်းတယ်ထားတာနိုင်ငံသားတွေရဲ့ပြည်သူချောင်းတွေကတာတဲ့အခုငင်းတယ်ထားတာဖြစ်ပြီးတော့ဒီဖြစ်စင်မှာဖြစ်ရင်ဒီလူတိုင်းဥရိရဲ့ရည်ရည်ချက်ကြားထမ်းတဲ့ရည်ရည်ချက်တွေအကန့်အသတ်မရှိဘူးလို့ကျွန်တော်ပြောရမှာပါ
โอเคပါ나ကျွန်တော်ကိုတက်ဆူရင်းသဘောထားလဲကြားချင်ပါတယ်ခင်ဗျာဆိုတော့အခုဟိုဥပဒေကတော့ရှိနေတာမှန်တယ်ဒါပေမဲ့ဟိုဆရာဦးတင်းတန်းဦးပြောတော့ထောက်ပြသွားတဲ့တစ်ချက်ကတော့ဒီဥပဒေနဲ့အညီဆန္ဒပြတဲ့သူတွေဘက်ကလုပ်ပေမဲ့လည်းညင်းတာကတော့ဒီတာဝန်ရှိတဲ့သူတွေဘက်ကဟိုဘောင်ကျော်ပြီးညင်းတယ်ဆိုတော့အမြင်ရှိပါတယ်ကိုတက်ဆူရင်းသဘောထားဟုတ်ခင်ဗျာ
တို့ဒီဥပဒေနဲ့အညီတော့ကျွန်တော်တို့ချူပြီးဖာတယ်နဲ့ကျွန်တော်တို့ဒီတောင်းတဲ့နေရာတွေကျွန်တော်တို့ဟိုအရင်တော့မနစ်တော့လည်းကျွန်တော်လုပ်ခဲ့ပြီးတာရှိတယ်ကျမ်းမှာဆက်ဆိုကျွန်တော်ဒီလိုလေပေါ့ပါခုံးနဲ့ဒီခဏပြောင်းဝင်လုပ်ခဲ့တာရှိတယ်။အဲဒီတော့လေကျွန်တော်စာတင်နဲ့ခုန်ပြီးကြရတယ်ဒီကြောင်တိုင်းနဲ့တင်ခဲ့တာပေါ့လေ။ဒီတစ်ခေါက်မှလည်းကျွန်တော်တို့ကစာတင်တဲ့ခါကျတော့လုံးဝမပြီးဘူးဆိုတာမျိုးပဲကျွန်တော်တို့ကစာပြခုတယ်။ဒီလိုဆိုလို့ရှိရင်ဒီမှာလုံးဝမပြီးကြမဲ့ဒီတိုင်းတော့ကြောက်လို့ပါဆိုတာမျိုးတော့အောက်ဖြစ်ပြရမျိုးရှိတယ်။ဒါပေမဲ့ကျွန်တော်လက်မခံဘူးပေါ့နော်ကိုရီးငွေရတဲ့အချိန်မှလုပ်ကြရတယ်များပါတယ်။ဒါပေမဲ့ဒီတော့မှကြောက်ဘူးအစ်ကန်းလားအဲ့မှာတော့လို့ပြောဆိုရတယ်မဟုတ်ပါဘူးလောက်ခုတော့မပြီးသေးတဲ့သူအဲ့ဒီတိတ်ချပိတ်တာတွေကိုကြုံရတယ်ပေါ့နော်ပြီးတော့ကျွန်တော်တို့ဒီစာပြပို့ရတာကျွန်တော်နားထဲထားတာဥပဒေရတယ်ဒီဟိုကျူပြီးတော့48နိုင်ကျူပြီးတော့အကြောင်းကြားပါဆိုတာမျိုးရှိတယ်အခုလက်ရှိရောက်နေတာမျိုးရှိတယ်ရှိလို့ကျွန်တော်နားထဲထားတယ်အဲ့ကျွန်တော်တို့တွားပြီးတော့စာတင်ခဲ့တယ်အကြောင်းကြားခဲ့တယ်ပြီးခါသူတို့ရာနေပြီးတော့ကျွန်တော်စာပြပို့တယ်ရဲခန့်နေရတယ်ပြီးတော့အခုကြည့်ရရင်ကျွန်တော်တို့စာပြပို့တယ်ကျွန်တော်ခုနကြည့်နေတာလို့ပြောတယ်အဲ့ကျွန်တော်တို့ကလည်းကျေးဇူးရှိတဲ့ဆက်ပြူထားရှိတယ်။ကျွန်တော်တို့တွေကိုလူလူဆိုကြလဲကျွန်တော်တို့ကဥပဒေကဒီနေရာသားရပိုင်မျိုးကကျွန်တော်တို့ပြီးတော့လည်းလူရှိတယ်ထုတ်ပါမယ်လို့ပြောပြီးတော့ကျွန်တော်တို့ဟိုအကြောင်းကြားတာပြန်ပို့လိုက်ကြပြီလည်းရှိပါတယ်။နောက်ပြီးတဲ့အခါကျတော့အဲ့ဒီကတန်းတဲ့နေရာမှာလေဟိုကျွန်တော်တို့ water channel တွေသုံးတာရှိတယ်ရှီကားတွေနဲ့သုံးပြီးတော့ဟိုဖမ်းတဲ့ပြဿနာမျိုးရှိတယ်။ပြီးတော့ တော့ဒီရဲတွေပါကျွန်တော်ဒီထုတ်တွေပါစနက်တွေပါတယ်ပြီးတော့လူဝင်ရောက်တယ်ဆိုတော့လည်းတူပြီးဖမ်းတယ်ပေါ့အဲ့တော့ဒါမျိုးချုပ်ခွေးတဲ့ပုံစံကရောတကယ်ပြီးဖမ်းရလားဆိုတော့လည်းဒီလိုမျိုးထုတ်ရမှာရှိတယ်အဲ့တော့ရှင်လူဖမ်းတာပုံမှန်ဆိုလို့ရှိရင်ကျွန်တော်ဖမ်းတဲ့ပြောင်းပွဲတွေပြီးသွားတယ်လို့ရှိတယ်ပြီးတော့မှပဲအဲ့လိုစာပို့ဖမ်းတာမျိုးဖြစ်ဖြစ်တရားရုံးကနေစာပို့ရဖို့ဖြစ်ဖြစ်တော့ပွဲပြီးတော့မှပွဲပြီးရင်လည်းမှာဖမ်းတာမျိုးဖြစ်ဖြစ်လုပ်ပြီးလို့ရှိတယ်အခုကကြတော့အဲ့လိုမျိုးလူစားစုတာနဲ့ပုံလာပြီးတော့သူတို့ဒီဝယ်ဖမ်းတဲ့ပုံစံမျိုးရှိတယ်ပြီးတဲ့အခါကျတော့ဖမ်းရင်မှပဲကျွန်တော်တို့ကိုဒီကြံရဆန္ဒပြရတဲ့လူတွေရှိတယ်ဘာဘာသားတွေကြံရတာဆန္ဒပြရတဲ့လူတွေရှိတယ်သူတို့တွေနဲ့ရှင်းရတဲ့စကားပြောနေကြအဆင်ပြေနေကြတယ်လို့ကျွန်တော်တွေ့တယ်ပြီးတဲ့အခါကျတော့ဒီဝယ်ဖမ်းနေမှာရှိတဲ့ဖမ်းတာမဟုတ်ပဲအရဲဝတ်တွေကနေပြီးတော့ကျွန်တော်တို့ကိုဖမ်းတာအဲ့တော့အရဲဝတ်တဲ့လူတွေဝင်ရိုက်တာတွေရှိတယ်ကိုဖမ်းတာမျိုးရှိတယ်တတိယကိစ္စတွေကရဲကျုပ်တွေကသူပြောရတယ်ဒါဟိုဒီအရေးပေါ်ဒီမတော်ပါဘူးလို့လည်းပြောတာရှိတယ်။ဆိုတော့ဒီလူတွေတို့ကလည်းမျိုးတာဝန်ခံပြီးတော့စောင့်ရပေးပါလေ။ဒီလူတွေကျွန်တော်တို့ကိုရိုက်ထားဝင်ခိုင်းတာ။ဒီအဲ့မတိုင်ခင်မှာတော့လည်း online မှာသူတို့ပြောတယ်ဒီဝင်းကြီးဆန္ဒပြတဲ့ဝင်လာလို့ဖြစ်ရင်ဒီအောင်လို့ကြိုက်မယ်လို့ဒါနေကိုပြောပြီးပြောတာလည်းရှိတဲ့ခါကျတော့
Okay.
အဲ့ဒီစားတွေကိုကျွန်တော်တို့ကဟိုအဆိုးရတာကိုလည်းစောင့်ရပါလေ။ရှေးရကိုလည်းစောင့်ရပါလေ။ဒီအိုင်ဘက်ကိုကျွန်တော်တာဝန်ခံပြီးပါတယ်ဆိုတာကြီးကလည်းကျွန်တော်အနေနဲ့မျိုးထုတ်ကြအားကြီးရှိပါတယ်။
โอเคจังဒီနေ့မှာကိုသက်ဆိုရင်တခုမေးချင်တာကျွန်တော်တို့နားလည်ထားတာဒီအာနာဘိုင်ဒီဘက်ကဒီခွင့်ပြုမိန့်ကိုချမပေးတဲ့အချိန်တုန်းကသူတို့ကဒီရင်ကျော်ပိတ်ဆို့မှာဆိုလို့နောက်လူလူရမ်းမှာအထိတ်တလန့်ဖြစ်မှာဆိုလို့ဆိုပြီးပြောတာမျိုးရှိတယ်လို့ဟိုပြောတာမျိုးတွေလည်းကျွန်တော်ကြားပါတယ်ဆိုတော့ဒါဟုတ်ရလားဒီလိုဟုတ်တယ်ဆိုရင်ဒီစိုးရင်မှုတွေကကြိုးချောင်းစီလျော်ရဲလို့မယူဆနိုင်ဘူးလား
ဒီရင်ကျော်ပိတ်တွေပါ냐ဆိုတော့သူတို့အများကြီးပြောနေကြစကားပါပဲဒါမလို့ကိုစားတာခွင့်ပြုချက်မပေးခြင်းကိုပြောရဲစကားပါပဲဒါပေမဲ့ဒီကျေရောအိန္ဒိယပြည်ကိစ္စမှာလည်းဒီဆန္ဒပြတဲ့လူတွေကိုပြည်တာမဟုတ်ရဲတွေကဒီလိုပြည်တာ။အဲ့တော့ဒီဆန္ဒပြတဲ့လူတွေကရှိရမှလူရောဟိုလာတရားနဲ့ညားကြလောက်ပဲရှိတယ်။ကျွန်တော်တို့လာဝိုင်းတဲ့ရှင်တွေနဲ့မဘာသာတွေနဲ့အလုံးပေါင်းဆိုရှင်မဘာသာမဟုတ်ဘူးသူတို့ဖြတ်ထားတယ်ဆိုတော့ရိုးချစ်ဆိုတဲ့လူတွေပေါ့။သူတို့တွေအလုံးပေါင်းလဲလို့ရှင်လူ300လောက်ရှိတယ်။အဲ့လမ်းမလေးမှာသူတို့ပြည်နေတာအဲ့လူတွေပြည်နေတာကျွန်တော်တို့ကကိုယ့်ဘက်ကကိုဒီ ocean ဆက်ပြတ်မှန်နေတယ်ကျွန်တော်တို့ညောပြည်တာမဟုတ်ဘူး။အဲ့ဟိုလူတွေကနေပြည်နေတာလက်လက်ချက်ချက်။နောက်တစ်ခါကျတော့ဒီကျွန်တော်တို့တွေဒီဟာသူကတော့ထုတ်ပြောတာမျိုးမရှိသေးဘူးကြီးတော့တောက်ဖို့ကတကယ်လာဆုံးဆိုတဲ့လူတွေကဥပက္ခလူတွေအဲဒီရိုးရှင်းဆိုတဲ့လူတွေဒီလူတွေရတယ်လားဒီနောက်ကိုရနေပြီးတော့ဒီကောင်တွေကိုရိုက်နေလို့မီဒီယာတွေကရိုက်ဖို့ဆိုပြီးပြောတာတွေရှိတယ်ဒါဗီဒီယိုတက်တယ်လေကျွန်တော်မှအများကြီးရှိတာလေအဲတော့ဒီအနောက်ကိုရနေကိုရိုက်ပြီးတော့ဟိုလိုက်ပြီးတော့ဖူပေါ်လဲရှုံဆိုနေတာအဲ့လူတွေမီဒီယာမှာလည်းကျွန်တော်ဗီဒီယိုတက်တယ်တော့တက်ပုံတက်တယ်တော့အများကြီးရှိတာဆိုတော့အဲတော့ဘသူကဗာလုပ်နေဆိုတာရှင်းနေရပါပဲ
ဟုတ်ကဲ့
ဒီကိစ္စကိုကျွန်တော်တို့ကထောက်ပြကြည့်ပြောရမှာပါကျွန်တော်တို့ကငင်းငယ်သမားတွေဖြစ်နေငင်းငယ်မှုတို့တောင်းဆိုရင်ကျွန်တော်တို့ကစူပူအောင်ထုတ်ဖို့ရည်တည်မဟုတ်ဘူးကျွန်တော်မှလည်းမလုပ်တော့ဘူးအဲ့တော့ကျွန်တော်တို့လာလုပ်တဲ့လူတွေရှိတယ်အဲ့လူတွေနဲ့ရဲတွေနဲ့အတူတူတို့ပူးပေါင်းပြီးတော့ကျွန်တော်တို့ဒီငင်းငယ်တောင်းဆိုရည်တွေဖမ်းနေဟိုကရိုက်တယ်ပြီးတော့ခါကျတော့ရဲကားပေါ်တည်ဖမ်းသွားတယ်ဆိုတာဒါအားလုံးပဲဒီမီဒီယာတပ်တွေရှိမှာအားလုံးလည်းချီထားကြည့်တာပါ
โอเคဆိုတော့ကျွန်တော်ဆရာဦးသိန်းသားကိုတခုမေးချင်တာအခုတကယ်တမ်းကျတော့ဆရာလေးဆော့ဆော့ထောက်ပြသွားတာရှိတယ်ဒါအကြောင်းကြားဟိုအကြောင်းကြားရုံတက်တက်ပဲလောက်ရမယ်ဆိုပြီးဥပဒေပြဋ္ဌာန်းထားတယ်ဒါဟိုဘောင်ကျော်ပြီးအာနာဝင်ဒီဘက်ကညင်းနေဆိုတော့သဘောမျိုးဖြစ်နေတယ်ဆိုတော့ဒီနေရာမှာသူတို့ကဒီလိုညင်းရလောက်ဟိုအကြောင်းရင်းခံနေရအခုတကယ်ဆော့ဆော့ပြောသလိုပေါ့လမ်းပိတ်ဆိုတာဒီစုပူမှာစိုးရင်နေစိုးရင်ချက်တွေကစီလျော်မှုမရှိဘူးဆိုလို့ရှိရင်ဘလို့အကြောင်းတွေနောက်ကွယ်ရတကယ်အကြောင်းရင်းမှန်ဘာတွေများရှိနေတယ်လို့ယူဆလဲဆရာဒီ
လိုရတယ်ကဟိုဖြစ်နေတာပါငင်းငင်းလူလာလို့ဆန္ဒပြရတဲ့ဆိုတော့သူတို့မကြိုက်ဘူးရ။ငင်းငင်းမကြိုက်မကြိုက်။ဒါအခြေခံအဲ့ဒါအားလို့ကျွန်တော်တို့ပြောရမယ်နော်။ဒါသူစစ်စစ်ချက်မှာပါအဲ့ဒီငင်းငင်းဆန္ဒပြရတဲ့ကြီးဟာဒါတကူငါးပြီးဆိုတဲ့စစ်စစ်ချက်ကြီးတယ်။အခြေခံတော့ဒီလူတွေကကျွန်တော်တို့ကျွန်တော်အပါအဝင်တော့ဒီလူတွေကဒီလူစစ်တွေမကြိုက်ဘူးဒီဘက်ကလည်းတော့တော်တော်မကြိုက်ဘူး။ဒါဒီမှာလက်နဲ့တိုင်တိုင်ပွဲမှာမကြည့်ကြတော့ဒါတွေကကြာဆုံးသွားတယ်အခုဒီတရားကြားဆုံးကြတယ်ဒါပြီးတော့ကြားတော့ကြားဆုံးကြတာဝမ်းသာပြန်မဟုတ်ဘူးတစ်ဖက်တိုင်ကျွေးနေတဲ့လက်နက်ကြီးပြည့်ရဲ့ကြီးကြံနေကုန်ကြတဲ့ဒီကုန်လုံးကကျွန်တော်တို့တန်းပြီးပြန်သွားတာကျွန်တော်တောင်းဆောင်တဲ့ကဓာတ်ဆောက်တဲ့ပိုက်ဆံတွေယူပြီးတော့လုပ်ကြတယ်နေစားဆိုတော့အဲ့ဒီအနေထားမှာဒီအပေါ်မှာဒီမှာကျွန်တော်တို့ကဟိုအကျဉ်းကြရလေလက်ကနိုင်နိုင်ချုပ်ကျွန်တော်တို့တက်ဒီလိုလက်ကနေပေါ်ကအဲ့ဒီကတော့မဟုတ်ဘူးဟိုဒီလိုကဟောက်ခံရလေဆိုရဲဟိုအခြေခံမျိုးကရှိနေတဲ့အခါကျတော့အဲ့ဒီအခြေခံပေါ်ကနေပြီးတော့ဒီဖြစ်ပေါ်လာတဲ့ဒီတကယ်တမ်းအတိုက်ပွဲတွေကမှကြားမှာသိပြီးနေတဲ့ဒီလူတွေပြည်သူတွေစိတ်ဝင်ရက်ဆက်နေတယ်ဘယ်လိုသားသားတောင်းတဲ့ဒီလူတွေမှာမကိုရေကဘယ်လိုမုန်းကားတဲ့စိတ်နဲ့ဉာဏ်ကြီးမျိုးတွေနဲ့အခြေခံပေါ်နေတုံ့ပြန်လာတယ်ကျွန်တော်တို့အဲ့လိုလည်းမြင်တယ်
ဟုတ်ကဲ့ဆရာဦးသိန်းနဲ့ဆွေးနွေးပြတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းလေးလိုင်းပေါ်မှာရှိနေပါတယ်အရင်ဆုံးတူကတော့ဒီမြန်မာပြည်ကဒီကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အဲဒီအစိုးရနိမိတ်တာတရားအပြင်မှာငင်းငင်းရေးတဲ့ဆန္ဒပြခြင်းကိုအင်အားသုံးဖန်တီးခြင်းကြေအဆဲဆိုခြင်းကျင်းပြီးဒီလိုဒီလိုဒီလိုခွင့်ဒီလိုဒီလိုလက်ခွင့်ဖွင့်ဆောင်မှုနိမိတ်နိမိတ်ကောင်ဖြစ်ပါသည်ဆန္ဒဆန္ဒရေးောက်ပွဲဒီလူက NLD အစိုးရကိုဒီလိုဒီလမ်းကြောင်းကိုကျင်းပေးလိုက်ပြီး NLD အစိုးရနိမိတ်တာကာလအပြင်မှာအနာရှင်ရဟောင်းပေါ်ပြန်ရောက်နေသလိုခလာရပါလေကျောင်းဥပဒေအထက်မှာပြည်ရေးဝန်ကြီးဌာနကစတဲ့ကြားကကျောင်းနေသူခံစားရပါတယ်ခဏကျော်ချင်းများကိုလည်းတရားဥပဒေအရလေးသာတော့ဖြည့်ချင်းတင်ပါတယ်လို့ကျွန်တော်ပြေပြေဆွေးနွေးလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကမောင်လေးဆွေးနွေးရကျေးဇူးပါဆွေးနွေးရကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီအမေရိကန်ပြည်ထောင်စုကနောက်တူးလည်းရှိနေပါတယ်လေလိုင်းပေါ်မှာကိုအကဘာဖြစ်ပါတယ်ကိုအကဘာလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒီကိစ္စဟိုဒီလိုရရနေပြီးတော့ចောင်းသားတွေရနေပြီးတော့ញញန်းဆိုတာနဲ့ဆန္ဒပြနေတဲ့စိတ်ဆော့ဒီအာနာပိုင်ကြီးရောကျွန်တော်ပြောချင်တာစစ်တပ်ရောအာနာပိုင်ရောပြည်ထဲကြီးမှာပါတာဝန်ရှိတယ်အာနာပိုင်ဆိုတာဟိုတနည်းအားကိုစောထေးရဟိုပြောသွားဆိုလို့ပေါ့ဗျာဟိုဝိညာဉ်ကြီးဒုက္ခရောက်တဲ့ဇာဘာအမှုဖွင့်မှာသူတို့နောက်ကနေပြီးတော့တက်တွေပါခေါ်ပေးမယ်ငွေကြီးထောက်ဟိုထောက်ပေးပြီးတော့အကုန်လုံးအဆင်ပြေအောင်လုပ်ပေးไรเตอร์ตะเด็นน่ะเราทุกข์ใครย่องเลยนะตะติเนี่ยราบิเลยเพชรสุดเนี่ย energy บาลุบไปนี่แหละบางมันลงมาปีนในเจ้าอุศรเทียงารู้ลุบไปมาแล้วงารู้ลุบไปตัวอ่ะอนาคตไลฟ์ผ่าได้อาชีพกองเนี่ยจีนทูได้อนาคตนี่พี่รอตัวอ่ะไลฟ์ผ่าไปได้กูฉีนเนี่ยไอ้หลูซูนี่แหละคลีนนี่ไอ้หลูท่องแน่มาเตียแท้ตัวဘဝကြီးကိုပြောင်းအဲစစ်အစိုးရကောက်နေတာသူတို့အရေးမယူနိုင်သေးရရတော့သူတို့ဘာမှလုပ်ပြီးတော့မရဘူးကို
ဟုတ်ကဲ့ပါခင်ဗျာကျေကိုအက်ကဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီ Facebook ကနေမှတ်ချက်တွေပေးထားတယ်လည်းရှိနေပါသေးတယ်တချို့စာတွေတော့စုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီထွန်းထွန်းဝင်းဆိုတဲ့အကောင့်ကဒီမိုကရေစီနိုင်ငံတွေမှာလွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ရှိတာအခြေခံလူခွင့်ဖြစ်ပါတယ်တဲ့ဆန္ဒပြသူတွေကတရားဝင်ဆန္ဒပြခွင့်မတောင်းရခြင်းအကြောင်းကနှစ်ချက်ရှိပါတယ်ပထမတစ်ချက်ကတော့တရားဝင်ဆန္ဒပြခွင့်တောင်းတော်လည်းပဲခွင့်ပြုချက်ပေးမပေးကမသေးကြလို့ပါတဲ့နောက်တစ်ချက်ကတော့ကျင့်ဝတ်ပိုင်းဆိုင်ရာတရားဥပဒေပိုင်းဆိုင်ရာဖျို့ဖျဲဖြစ်နေတဲ့ပြည်ထောင်စုလိုမျိုးစစ်ဖက်ဆိုင်ရာအဖွဲ့အစည်းတွေကိုအရာသွေးပြီးတော့အရေးတယူဆက်ဆံစရာအကြောင်းမရှိလို့မိမိတို့ရဲ့သဘောအလျောက်ဆန္ဒပြခြင်းဖြစ်နိုင်ပါတယ်တဲ့ကျွန်တော်လေ့လာမိသလောက်ကတော့ခွင့်ပြုချက်မပေးတဲ့အာဏာပိုင်တွေမှာတာဝန်ရှိပါတယ်လို့ရေးထားပါတယ်။နောက်ကိုထားတင်ကိုကိုဆိုတဲ့အကောင့်ကတော့ခွင့်ပြုချက်မရတာမဟုတ်ပါဘူး။မပေးတာပါ။မပေးဘဲနဲ့လည်းလှုပ်ချင်လှုပ်ပါစေ။တကယ်လို့လှုပ်လိုက်တယ်ဆိုရင်ငါတို့အကွက်ထွဲဝင်လာပြီပေါ့ဆိုတဲ့ယူရချက်နဲ့လှုပ်တာပါတဲ့။မေကျော်စိုးညွန့်ဆိုတဲ့အကောင့်ကတော့ပြည်သူတွေအတွက်ဆန္ဒပြခွင့်ကပေးကိုပေးရမှာပါတဲ့။ငြိမ်းချမ်းရေးအတွက်ဆိုတာကတော့ပိုကိုပေးတင်ပါတယ်တဲ့။ကျမတို့ပြည်သူတွေနိုင်ငံအရေးကိုစိတ်ဝင်တစားနဲ့လှုပ်ရှားမှုတိုင်းကိုအစိုးရကအားပေးရမှာပါ။စီကံတကြဖြစ်ဖို့ကတော့အစိုးရကထိန်းချုပ်တတ်ဖို့လိုပါတယ်ဆိုပြီးရေးထားပါတယ်ရှင်။
โอเคเจซูပါဆိုတော့ဒီ Facebook match တွေမှာတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအဲစုဝေးဝင်တွေကိုအခြေခံတွေကိုဒီပိတ်ပင်တဲ့လောက်ရဖြစ်နေသဘောမကျတဲ့အမြင်တွေကိုတွေ့ရပါတယ်ဆိုတော့အခုဖြစ်ရတဲ့ဒီတဲ့ပုံပြီးခြေရပြည့်ကြီးမယ်ဆိုလို့ရှိရင်ကျွန်တော်တို့တရားဥပဒေစိုးမိုးနဲ့ဒီတရားဥပဒေစိုးမိုးမှာတာဝန်ရှိတဲ့သူတွေပေါ်မှာအများပြည်သူရဲ့ဒီယုံကြည်မှုတွေပေါ်မှာများထိခိုက်မှုရှိလာနိုင်လားဆိုတော့ကျွန်တော်တို့စဉ်းစားစရာလိုမယ်ထင်ပါတယ်ကျွန်တော်ဒီနေ့မှာဆရာဦးသိန်းသန်းဦးအမြင်ကိုမေးချင်ပါတယ်ဆက်စွာသူဟိုကျွန်တော်တို့ဒီဆွေးနွေးသူတယောက်ကဆိုရင်လည်းပြောတော်တာဒီရတားစိုးကဒီ NLD စိုးကဆိုရင်ဘာလုပ်နေသလဲဆိုပြီးအားမလို့အားမရတဲ့နေလည်းရှိတယ်ဆိုတော့အခုကျွန်တော်ဒီဖြစ်ရကိုပဲကြည့်မယ်ဆိုရင်ဒီတရားဥပဒေစိုးမိုးရေးအပိုင်းတရားဥပဒေစိုးမိုးရေးတာဝန်ရှိတဲ့လူတွေအပိုင်းမှာဖြစ်ဒီနောက်ဆုံးပြောမယ်ဆိုရင်ဒီရတားအစိုးရအပေါ်မှာရောယုံကြည်မှုတွေဘလောက်ထိဟိုထိခိုက်နိုင်လားဆရာကြီးရှိမလဲဆရာ
ရှိလိုက်တာပေါ့ဗျာဒီမှာဖြစ်စဉ်တွေပုံလို့ကြည့်လိုက်လို့ဒီမှာဟိုညာဥပဒေဖြစ်စဉ်ဖြစ်ခဲ့တဲ့ဒီစာရင်းအဲ့ဒီနေမှာပဲဖြစ်တဲ့ဒီမှာဒီလိုဟာဒီစာဖြစ်တဲ့ဖြစ်ရတယ်ပေါ့ဗျာဘယ်လိုခိုင်တယ်ဖြစ်ခြင်းလဲတကယ်တော့ကျွန်တော်တို့ဒီဖွဲ့စည်းရေးဆိုင်ရာဒါဒီခုတကယ်လည်းနေရာရတော့ဒီအင်တာနက်လည်းဟုတ်တာပေါ့ဗျာဒါပေမဲ့ဓာတ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖွဲ့စည်းရေးဆိုင်ရာပုံမှန်50ကျော်ကမရဟာနိုင်ငံရေးထုတ်ပြန်မှုကိုဖြစ်တယ်တရားစစ်ဘုရားကာကြီးကဝန်ထမ်းဆော်ကြီးရဲ့ဒီချက်အဲ့ဒီချက်ဖြစ်တဲ့အတွက်ဒီကတော့ကိုယ်သက်ဆိုင်တယ်လို့ကျွန်တော်ဆိုရမှာပေါ့ဒါပေမဲ့ကာကွယ်ရေးကြီးလည်းပြောပြီးလို့ဒီကျွန်တော်တို့ဒီဌာနတွေကိုပုံလုံးရတယ်အကုန်ပေါ့ဗျာတပ်မတော်ကောင်ကတော့တမရရဲ့ແລະຢາດາໂຕໃຫຍ່ອອກມາອີ່ຈົ່ງອອກມາທີ່ທີ່ລະວ່າໂຕຄັນດາລະໂຕອັນນີ້ເຂັດດີຍາຢາດາໂຕມາໂຕວ່າຢູ່ຕາມນີ້ດີແຕ່ຢູ່ຜູ້ດູແລ້ວຊິເຈົ້າຄືນແລ້ວດີຊິເຈັດດີແຊັດນີ້ຫນ້າມາເດັກຊິຈະມາຄັນຊ້າໄດ້ແລະຕິດລະຢາອັນແຕ່ຕະຄູ່ລະເດີ້ຊິເຈັດດີຍາຍີ້ເຈົ້າປ່ວຍດີລະ ဒီစနာပြရတဲ့လူတွေဒီလူတွေစောင်းမှုတွေကိုပြည့်စုံတဲ့အတန်းဆက်တာတွေပေါ်ပေါ်လာတယ်ဦးမယ်အဲ့လိုပေါ်ပေါ်လာခဲ့လို့ရှိရင်ဒီလူကအဖေအပေါ်မတည်မနှက်ဖြစ်လာတယ်ဆိုပြီးတော့နော်အဖေအပေါ်ကြီးကြီးကျင်းနေတာလေအခုလည်းဒါဘယ်လိုလဲသူကြည့်လိုက်တာပဲလေအဲ့တော့အဲ့ဒီဟာတွေလေဒီလူကျွန်တော်တို့ငင်းများစွာသူ့ရဲ့စီတန်းနဲ့လည်းစနာပြရတာဒီသဘောထားကိုပေါ်လာတဲ့ပုံမှာကျန်တန်ကျန်တန်တန်တန်ဒီရဲ့ဆက်ဆက်ဖြစ်နေချင်းချေတဲ့အခြားပြုဝေထားကြည့်ကြတာအဒီရမီပေါ်ရတော့အဒီဒီအောင်ဘုတ်ပြေကိုကျွန်တော်ယူပါဒီစားပွဲရာချက်နဲ့ချိတယ်ဆိုတော့ကျွန်တော်လည်းလင်းဖြစ်တယ
်ဟုတ်ကဲ့ဆရာဦးတင်တန်းကျေးဇူးပါဆိုတော့ကိုတက်ဆူရင်သဘောထားခင်ဗျာကျွန်တော်အခုဒီဖြစ်ဖြစ်တစ်ခုပဲဟိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်ဒီတရားဥပဒေစိုးမိုးရေးအပိုင်းဒီတရားဥပဒေစိုးမိုးရေးမှာတာဝန်ရှိတဲ့ရဲတပ်ဖွဲ့လိုမျိုးလုံခြုံရေးတာဝန်ရှိတဲ့သူတွေနောက်ဒီအစိုးရအပေါ်ဟိုယုံကြည်အားထားမှုတွေထိခိုက်နိုင်မှုတွေဘယ်လောက်ထိရှိလာနိုင်လဲခင်ဗျာ
ကြောပါလေကျွန်တော်ဒီကဒီကနေ့မနေ့ဆိုလို့ရှိရင်ဒီအန်ဒီယုံစီမှာဒီဆရာလာပြတဲ့ဒီကျွန်တော်ဒီခင်ရကဒီဒီဟာဒီရွာရွာရွာရွာတွေလည်းဒီကနေ့ပြန်သွားတဲ့ပုံကအကျန်းဖတ်တော့မကြိုက်တဲ့တော့မပေါဘူးပေါ့နော်ဒါပေမဲ့ဆိုင်တဲ့ပုံစံကတော့ဒီလိုကျူဟာပေါ့အရင်ကိုရတဲ့တော့ပြူလာလို့ကျွန်တော်ပြောရမှာပေါ့ဒီဟိုဒီဒီကဆိုလည်းထက်မှာဒီဘလူးပဲဆိုင်ရထုတ်ပေါ်ထုတ်ပေါ်ဖြစ်တဲ့ထောက်ခံပွဲနဲ့အစိုးရထောက်ခံပွဲကပြည့်အောင်လို့ရှင်အဲ့တော့မမသာထောက်ခံပွဲဒီအားလို့ရှင်ကဲနဲ့ဒီပြည်သူလူကြောင့်ရေကုန်ရောဘယ်တော့မှပတ်မရအောင်အများနဲ့နောက်ဆက်ခံရတယ်အများနဲ့ပြိတ်တင်ခံရတယ်ဆိုတော့မျိုးရဖြစ်နေရတော့ဒါတော့လည်းအစိုးရအနေနဲ့ကျွန်တော်တို့ဒီဟိုတည်ခါနိုင်မှုလို့လိုရဖြစ်နေတယ်ဟိုအဲ့အဲ့လိုကကျွန်တော်တို့မပြောထားနိုင်ဘူးဒီမှုဒီတော့ဖိရင်းနေမလို့ခါနိုင်ဘူးတော့ပို့ပြီးတော့ဖြစ်နေတယ်တော့ဒီက NLD ဆိုလည်းထက်မှာကျွန်တော်တို့ဒီဖြစ်နေတဲ့ဒီမဖြစ်နိုင်ဘူးလေဒီကအကြောဒီတရင်သမားတွေကိုကျွန်တော်ဖမ်းတာအရမ်းဖွဲ့စီကတက်ကြလို့ကြာပြီးဖမ်းနေကြီးတော့အရင်ဆိုရတဲ့ဆိုလို့ချင်တယ်ပြည်ပြရတယ်နောက်ပြီးမဆက်ဖက်ကြကြည့်လို့ခါမျိုးနဲ့ဆိုတော့ကျွန်တော်တို့ဒီပြည်သူတွေရဲ့လွတ်လပ်စွာထုတ်ဖို့လုပ်ဖို့ကonline မှာလည်းကြိုးလို့ပြရအောင်အဲ့လိုပဲအပြည့်စွာပြောတဲ့ခါကြလို့ချင်တယ်ဒါမျိုးဆက်ဖက်နေတဲ့ခါကြတော့ကျွန်တော်တို့ရဲ့ဒီလှုပ်ရှားဝင်နေရပါလေလို့ပြီးတော့ပြီးတော့ဒီအောက်ချိန်မှာပါနေတဲ့ဟာတွဲနေတဲ့ဟာလို့ဒီပြည်သူတွေကထောက်ပြမယ်ဆိုလို့ရှင်ရောဘယ်လိုဒီသားနဲ့ကျွန်တော်တို့ထောက်ပြပါလဲဒီလိုသူကလုပ်မယ်ဆိုလို့ရှင်ရောဘယ်လိုပဲပြည်သူတွေရဲ့အတိုင်းကိုနားထောင်ဖို့ကြိုးစားထားလဲဘယ်လိုမျိုးလုပ်ဖို့အတွက်ဒီဘတ်ဂျက်တွေစားရပြီးတော့ဒါတော့မသိရဘူးအဲ့ဒါကြောင့် online မှာတက်ရေးလို့ရှင်လည်းကျွန်တော်ပြည်သူတွေပတ်ခံရတယ်ပြီးတော့ကျွန်တော်တို့လည်းမဆိုပြီးစာနာပြလို့ရှင်လည်းပတ်ခံရတယ
်ဟုတ်ကဲ့
ကျွန်တော်ပြည်သူတွေရဲ့ပါဝင်ခွင့်ပေါ့တော့ဒေါ်စားကုကြီးကိုလည်းပြောထားတယ်ဒီနေ့မှာလူတွေတော်တော်ပါဝင်သေးကြတာပြည်သူရဲ့အတောင်မတူကြီးကြပါဆိုရတာကပြောတာတကူဖြစ်တယ်အောက်ဒီမှာဖြစ်နေတာတကူဖြစ်တယ
်ဟုတ်ကဲ့ဒါ
ကြီးကအဖိုးရကိုချက်ဖို့ကောင်းတယ်ပေါ့တော့အဖိုးရပူရတာကြီးကအပေါ်ကတကူအောက်ကတကူဖြစ်နေကွာသူပြနေတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
โอเคကျွန်တော်ဒီဆွေးနွေးဝက်တော့ကိုကိုရိုင်းပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုတွေလည်းရှိနေပါသေးတယ်တူကတော့ဒီကျွန်တော်ပြည်မျိုးကကိုတင်ထေးဝင်းမှာကိုတင်ထေးဝင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကွာအခုပြောတဲ့ဒိဋ္ဌာကကျွန်တော်တို့ငိမ့်စုစီနဲ့ဟိုတားတယ်လို့ကျွန်တော်မမြင်ဘူးလေဥပမာ48နာရီအတွင်းမှာတင်ရမယ်မတင်လို့ဆိုတော့ထုတ်ပြန်ချက်တွေကကျွန်တော်တို့အယုံကြည်မရှိဘူးကြာဘာဖြစ်လို့လဲဆိုတော့ငိမ့်စုစီနဲ့ဆိုရင်ဗျာအရင်ရင်တော့လောက်ခဲ့တာတွေရှိတယ်ငိမ့်စုစီနဲ့ဆိုရင်ဒီသူတို့လက်ရှိဒီငင်းရဲစွာဟိုဒီငင်းရဲကိုကျိုးစိုးထောက်ခံတဲ့နေနဲ့ငင်းရဲတောင်းဆိုတဲ့ဆန္ဒထုတ်ပေါ်တဲ့နေရာမှာငိမ့်စုစီနဲ့ညှိရဲဆိုရင်ပြီးရင်တရားစွဲလိုက်ကြာဒါပြီးသွားပြီလက်တော့တားတယ်ဆိုတာကိုငင်းရဲရေးကိုမလိုလားသူတွေကနေပြီးတော့တားတယ်လို့ပဲကျွန်တော်တို့ကမြင်တယ်လေငင်းစုစီနဲ့သာဆွဲမယ်ဆိုရင်တော့ပြီးမှဆွဲလိုက်ပေါ့ဗျာဆွဲရမယ်ဆက်ဆက်ပဲဟုတ်လားလမ်းမှာပြတ်တားတယ်ဆိုတာကိုငင်းရဲရေးကိုမလိုလားတဲ့လူတွေကတားတယ်လို့ကျွန်တော်တို့မြင်တယ်လေ
ဟုတ်ကဲ့ပါခင်ဗျာကိုတင်ထေးဝင်းဆွေးနွေးရကျေးဇူးတင်ပါတယ်ဟိုကျွန်တော်တို့ဒီအီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတယ်နောက်မေးခွန်းတစ်ခုလည်းပေးထားတယ်ဦးလာထွန်းပေးစာတစ်ခုရှိနေပါသေးတယ်ကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
တရားဥပဒေအခြေခံမူအရဥပဒေမှာအတိအကျဖော်ပြပြဋ္ဌာန်းချက်တွေမှာအပပြည့်စွက်တာပယ်ဖျက်တာလုံးဝလုပ်လို့မရတဲ့အချက်ရှိပါတယ်ခွင့်ပြုချက်ရယူရမယ်လို့ပြဋ္ဌာန်းမထားရင်ခွင့်ပြုချက်မရဘဲဆိုတဲ့အချက်ကိုဖြည့်စွက်လို့မရပါဘူးငြိမ်းစုစည်းဥပဒေကခွင့်ပြုချက်ပေးနိုင်တဲ့အာဏာကိုပေးထားခြင်းမရှိဘဲတောပြောတောင်ပြောကြားကောင်းတဲ့စကားလုံးတွေနဲ့အကြောင်းပြပြီးငြိမ်းစုစည်းဥပဒေရဖမ်းဆီးလို့မရပါဘူးအခြေခံဥပဒေကပေးအပ်ခွင့်ပြုထားချက်ကိုအကြောင်းကြားရမယ်လို့ပြထန်းထားတဲ့အတိုင်းလိုက်နာပြီးရင်ဥပဒေအရလိုအပ်ချက်ပြည့်စုံပါတယ်ဥပဒေကကန့်သက်ထားချက်တွေကိုလိုက်နာရင်ဒီဥပဒေအရပြည့်စုံပါပြီအခြေခံဥပဒေကပေးထားတဲ့အခွင့်အရေးကိုတက်ဆန်ရဥပဒေအရကျင့်သုံးခြင်းကိုရင်တင်းရဲကလမ်းမပိတ်အောင်ထိမ့်သိမ်းရှင်းလင်းပေးရန်တာဝန်ရှိပြီးလုံခြုံရေးရဲတွေကလည်းဆန္ဒပြသူတွေဖြစ်စေအခြားသူများကဖြစ်စေလုံခြုံရေးပြက်ပြားမှုမဖြစ်စေရန်ကာကွယ်ထိမ့်သိမ်းပေးရန်တာဝန်ရှိတယ်လို့ယူဆပါတယ်ဥပဒေပြဋ္ဌာန်းချက်တရက်ကိုအငင်းပွားစရာဖြစ်ရင်ဥပဒေကိုအဘိဓေဖွင့်ဆိုဖို့ဆုံးဖြတ်ချက်ချဖို့အတွက်တရားရုံးကဥပဒေနဲ့အညီစီရင်ဆုံးဖြတ်ရတာပါ တရားရုံးကစီရင်နေတဲ့အမှုမှာရုံးရှိမှာတက်တဲ့တူကဘယ်လိုထွက်ဆိုနိုင်တယ်စောင့်ကြည့်ပါဘယ်လိုထွက်ဆိုပါလိမ့်မယ်ပြောဆိုခြင်းဟာတရားရုံးကိုမတည်မဲ့မြင်ပြုရာရောက်တယ်လို့မဆိုနိုင်ရင်တော့တရားစီရင်ရေးကိုဆွတ်ဖက်ရာရောက်တဲ့သဘောဖြစ်လို့တရားဝတ္ထုစိုးမိုးရေးကိုပြည့်ရည်ပြုသလိုလွတ်လပ်စွာတရားစီရင်ရေးကိုမျက်ကွယ်ပြုရာရောက်မရောက်မေးကြည့်ပါတယ်ဖြေချပေးပါ
ဟုတ်ကဲ့ဒါတော့ဒီတကုံမျိုးတစ်ကဥလာထွန်းပေးစားပါသူကတော့ဥပဒေကိုလိုသလိုဒိတ်ပွဲဖွင့်လို့မရနိုင်ဘူးဆိုတာကိုထောက်ပြပါရယ်နောက်မေကွန်းဖြစ်နေရတော့ဒီတရားခွင့်မရောက်သေးခင်ကြိုးပြီးဆုံးဖြတ်ပြောဆိုနေတဲ့ကိစ္စတွေအထူးသဖြင့်ဒီအာဏာပိုင်ပုဂ္ဂိုလ်တွေဘက်ကမကြာခဏပြောကြားဆွေးရတဲ့ကိစ္စတွေကဒီတရားရုံးကဆုံးဖြတ်မပေးရသေးခင်မှာလမ်းကြောင်းပေးတယ်လို့ဖြစ်နေတာကိုဟိုမေကွန်းထုတ်ထားတယ်လို့ကျွန်တော်နားလည်ပါဒါနဲ့ပတ်သက်လို့ဆရာဦးသိန်းသန်းဟိုပဲမေးချင်ပါတယ်ဆိုတော့ဒီလိုကိစ္စတွေရောဒီဟိုဥလာထွန်းမေကွန်းထုတ်ထားတယ်လို့ပေါ့လေတရားဥပဒေစိုးမိုးရေးကိုမျက်ကွယ်ပြုရရောက်တဲ့အခြေအနေမျိုးဖြစ်နေပြီလားဆရာဦးသိန်းသန်
းဒီချက်ပေါ်ကဒီဆရာဆရာလက်ထက်ပြောတဲ့ဆက်ချက်ကတော့ချက်ကတော့ကျွန်တော်စပြောတဲ့မှာလေဒီမျိုးစုတီမှာခုမျိုးပြရမယ်ဆိုတော့မပါဘူးကြီးอ่ะအဲ့ခုမျိုးမတန်းလို့ဒီလိုအခုတက်ကအကြောင်းကြားခဲ့တာရှိတယ်လေခိုင်မာပေါ့ဗျာတင်းနဲ့ပို့စီကျွန်တော်တို့သိရတယ်အဲ့တော့အဲ့ဒါအကြောင်းကြားတာအကြောင်းကြားတာအကြောင်းကြားတာခုနကကိုတင်ပြီးပြောကြတယ်ဗျာဝင်းတော်ကြီးရဲ့ရန်သူတွေကဒါဆရာမောင်ကြီးဒီကမ္ဘာမောင်နဲ့ဒီကဒီလိုတူအခုကြည့်ပြီးတော့ဒီဘာထုံးတာလေဒီကသူတို့ဘုံဘိန်းနာလေးကြောက်သွားမှာသို့လို့ဒီရင်းစစ်ကိုရက်ဖို့တဲ့ဒီရင်းရင်းကြောင်းတဲ့ဒီလေတပြေကအကြောင်းကြားကိုလုပ်တယ်လေအချက်ဒါဒီကအချက်ကဆိုင်တဲ့ဆုံးပြေးပြီးပြည့်တယ်လေကျွန်တော်လည်းသဘောပေါက်တယ်ဗျာကျွန်တော်မှာတရားရင်းမှမတင်နေဒီလိုဥပဒေပဲရှိတယ်တရားရင်းမှာအပိပတ်ကျမ်းနာခြင်းမပြုရဘူးလေဗျာဘယ်မှချဘူးလေနဲ့စုံလန်းစီစီနေတယ်အခုမှာဒါဘယ်တက်တရားချင်းနှံလာတယ်ဘယ်သူတွေကဘယ်လိုသာပြောပါလိမ့်ဦးနဲ့အခုထွက်တာရဲ့အဖြူတွေလည်းမဟုတ်ပါဘူးအဲ့ဒီလေတော့နာကြတာပြီနေဆိုတာဟာဒီချုံမှစာတရားစီကိုသိလိုက်တာလေအဲ့ဒါတွေမကားလည်းနဲ့ကွန်ပျူတာကိုပို့ပေါ်တရားရင်းကိုမကြည့်သေးရင်ပြတာကြားတယ်လို့ပဲကျွန်တော်စီတွေတယောက်နဲ့ဖြေချင်ပါလေကျောက်လာကျနေကုန်
โอเคကျေးဇူးပါအဲကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook ကနေပေးထားတဲ့ message တချို့ကြံနေပါသေးတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီကျော်စန်းမွန်းဆိုတဲ့အကောင့်ကစစ်ကိုမလိုလားတာကတော့နိုင်ငံသားတိုင်းမှာပဲမလိုလားအကြောင်းကိုလည်းဒီထက်မကအင်အားများစွာနဲ့ဆန္ဒဖော်ထုတ်တင်ပါတယ်စစ်ဘေးတည်ဒေသကလူတွေဆိုရင်စားဝတ်နေရေးပညာရေးကျန်းမာရေးစီးပွားရေးအကုန်ဆိုးဆိုးဝါးဝါးထိခိုက်သွားပါပြီအဲ့ဒီအပူကတိုင်းပြည်ရဲ့စီးပွားရေးရောတိုင်းပြည်ရဲ့ပုံရိပ်ကိုပါထိခိုက်နေတာလက်တွေ့ပါလမ်းပိတ်မှာဆိုလို့ဆန္ဒထုတ်ဖော်ခွင့်မပြုတာကတိုင်းပြည်လက်ပိတ်အောင်လို့မတိုးတက်အောင်ခွင့်ပြုထားသလိုဖြစ်နေပါတယ်မြမပြည်မတိုးတက်တာကလက်နက်ကင်ပြီးတော့မိုက်နေတဲ့လူတွေအားလုံးကြောင့်ပါတဲ့နောက်ဒီ ROE ရှာရီဆိုတဲ့အကောင့်ကတော့ဆန္ဒပြဖို့ခွင့်တောင်းနေရတာကိုကစိတ်တူစရာဆန္ဒပြဖို့တောင်ခွင့်တောင်းနေရတယ်ဆိုရင်ဘာဒီမိုကရေစီလဲလို့ပြောထားပါတယ်ဟိန်းထက်ဆိုတဲ့အကောင့်ကတော့အာဏာပိုင်နေမှာတာဝန်မရှိပါဘူးဆန္ဒပြစုဝေးခဲ့ကြသူတွေမှာလည်းအပြစ်မရှိပါဘူးအပြစ်ရှိနေတာကတော့အပြည့်အဝမရသေးတဲ့ဒီမိုကရေစီနဲ့2008အခြေခံဥပဒေရဲ့တက်ရောက်မှုလို့ပဲပြောပြရစေလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဒီ Facebook Match တွေထဲမှာတော့ဒီငိမ့်စုစီဥပဒေနဲ့ပတ်သက်လို့မကျေနပ်တာတွေတွေ့ရပါတယ်နောက်တစ်ခုကတော့ဒီ2008ဖွဲ့စည်းပုံခြေခံဥပဒေကိုအပြစ်ဖို့တာတွေလည်းပါပါတယ်ဆိုတော့ဒီလက်ရှိငိမ့်စုစီဥပဒေကလည်းဖြစ်ဖြစ်2008ဖွဲ့စည်းပုံကလည်းဖြစ်ဖြစ်ပေါ့လေဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်တွေပေါ့အကန့်အသတ်တွေဘလောက်ထိများရှိနေသလဲဆရာဦးသိန်းတန်းခင်ဗျမှန်တယ်ရတ
ော့ဒီ2008ဖွဲ့စည်းပုံခြေခံဥပဒေအခန်းဖြစ်မှာဒီပုံမှာတော့94မှာလွတ်လပ်စွာစုဝေးခွင့်စီကားလေအခုတည်းကြီးကားလေဗျာအကုန်ပြီးသားပြီလားဒါအကုန်ပြီးသားပြီတော့မှပြန်တဲ့ဒီရုပ်ရှင်ဥတီတပ္ပာ2017တုန်းကပြန်ပြီးတော့ရုပ်သိမ်းကိုပြီးသားခဲ့တာပဲဒီကိစ္စအစိုးရကိုဒီဆက်ပြန်ဆန္ဒပြမယ်လို့ဒီလိုဖြစ်ပြန်လို့ပြန်နေကြတာဆိုရင်လည်းစစ်တမ်းနဲ့ဥတီကိုပြန်ထမ်းခဲ့တာဖြစ်တယ်ဘုရားရဲ့နောက်ပိုင်းမှာဒီဥတီကျမ်းစာမျိုးလုပ်ရင်းနဲ့ဒီလူမှုရေးအုပ်ချုပ်မှုတွေပြင်ထန်လာတော့နိုင်ငံတကာသဘောထားကြီးကြောင်းလဲသွားအောင်ပဲအဲဒါဒီဥတီအားလို့ဒီအကြောင်းကြားပြီးလို့ရှိရင်ကျွန်တော်တို့ဆန္ဒပြမယ်ရှိပါတယ်ဆုံးဖြတ်ခြင်းမလိုပါဘူးစသဖြင့်ဒီကံလေလာတကယ်တော့အဲ့ဒီအခြေခံတိုင်းတိကျလိုက်နာမယ်ဆိုရင်နိုင်ငံသားတွေကဘာဖြစ်လို့ဒီလိုမျိုးကြည့်ရအခြေခံဥပဒေဥပဒေကအခုကြီးဖြစ်နေတာအဲ့တော့နောက်ထပ်အခြေခံဥပဒေမှာကတကယ်လို့ညပြထားတာရှိသေးတာပဲနောက်တစ်ခါကျွန်တော်ရေးစုစီမှာလည်းအကြမ်းကြပြီးကြလို့ရတယ်ရှိတယ်ဒီလိုအစ်ပါရရတယ်အဲ့ဒီအခြေခံဒီအပေါ်မှာသူတို့ကတက်ချက်တွေပြင်ဆင်ထားတာအများကြီးလူတွေကိုကျင်တရားနဲ့ဒီလိုကြောင့်အကျိုးအမ်းမပြည့်စုံရဘူးတော့ဒီလိုမျိုးတောင်းတာကတော့အများပြည်လူတို့ပြောကြတယ်ထိခိုက်စေတယ်ပူဇော်ပြပြကြတယ်လို့ဒုက္ခရကအကြောင်းမရှိတဲ့အတွေ့ပြီးခဲ့တဲ့အခုလက်ရှိအခြေအနေမှာတော့ရှိနေဒီပြီးခဲ့တဲ့ဒီမျိုးကြီးကစဉ်းစားနှံ့တဲ့ဒီမျိုးကြီးမမဆွန့်ပိတ်ဒီမျိုးကြီးမတင်တတ်တဲ့ဒီမျိုးကြီးဖြစ်တယ်ဆိုတာအခုဖြစ်ရတယ်ကဘာဖြစ်နေခါကြီးပြည်ကြတယ်လို့ပြောတာပါပဲ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီအစီအစဉ်ဆုံးသတ်ဖို့စက္ကန့်30လောက်တော့ကြာနေပါသေးတယ်ကိုသက်ဆွေဝင်အတူယုံလေးပြောပြပါခင်ဗျာဒီတရားဥပဒေစိုးမိုးတစ်ခုလုံးကိုလူလူကယုံကြည်ကိုးစားလာဖို့ဆိုရင်အရေးကြီးဆုံးအခုချိန်မှာဘာလုပ်ဖို့လိုမလဲခင်ဗျာ
ဒီတရားစီရင်ရေးဘက်မှာကျွန်တော်ဒီကြည်ရေးဘက်ကိုကျွန်တော်တို့ဒီကြုံနေကြတာကြည်ရေးရာဆိုးရလောက်မှာပေါ့တော့ကြည်ရေးရာဆိုးရတဲ့ဖိုင်ပေါ့ဒီစီစားကြည့်ကျွန်တော်အကြောင်းမလို့ပါလိမ့်မယ်ကြည်ရေးကိုဆိုးရလောက်မှာထည့်လို့ရပါလိမ့်မယ်တံတရားရဲ့တိုက်ရိုက်ကိုပေးဖို့မှာကြည်ရေးရှိမှသာလေကျွန်တော်တို့ကအများကြီးကြောင်းလို့ရပါလိမ့်မယ်အဲ့ဒီတော့ဒိုင်းရာကြီးဆိုးရတဲ့အောက်မှာလေဒီဒေးလေးကိုကျွန်တော်ထားပြီးလို့ပါလိမ့်မယ်ဒါမှသာလေကျွန်တော်တို့ဒီရွေးကောက်ခံဆိုးရတယ်ပြီးတော
့ဟုတ်ကဲ့
ဒီတရားဥပဒေကိုဆိုးမှုတွေပိုင်းတော့ကောင်းမှုကကူနိုင်ပါမှာ
ဟုတ်ကဲ့ပြန်နိုင်ဆွေးနွေးပေးခဲ့တဲ့ကိုသက်ဆွေဝင်ရှင်းနေဦးအသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေစာရေးသားဆွေးနွေးရသူတွေနဲ့တော်တော်ရှင်းနေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်ရင်ဦးစီစဉ်တင်ဆက်ပေးခဲ့တဲ့စနေနေ့တရက်လီလိုင်းဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ကနေတရက်လီလိုင်းအစီအစဉ်တွေကိုသတင်းတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေပါတယ်စနေညပိုင်းမှာတစ်ကြိမ်အင်္ဂါနေ့ညပိုင်းမှာတစ်ကြိမ်ဖြစ်ပါတယ်တရက်လီလိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးလို့ကြရတယ်ဆိုရင် VOE ရဲ့ဖုန်းနံပါတ်ဖြစ်တဲ့0192382555လေးကိုဆက်သွယ်နိုင်ရသလိုအီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုလည်းဆွေးနွေးခြင်းနဲ့အကြောင်းအရာဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုပြီးတော့ပြပုတ်ထားလို့ရပါတယ်ကျွန်တော်တို့ကပြန်ပြီးတော့ဆက်သွယ်ပါမယ်ခင်ဗျာ VOA American တန်ကနေတနင်္ဂနွေနေ့နေ့ဖက်ခုလက်ရှိထုတ်လင်းပေးနေတဲ့တနအီစာစီစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လင်းပေးတော့မှာဖြစ်ပါတယ် VOA မြန်မာပိုင်းကတနင်္ဂနွေနေ့နေ့ဖက်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
တရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာအမေရိကန်ပြည်ထောင်စုဘက်ကလုံငွေပြနေတာကိုတိတိတတ်တာရှော့ချရေလှုပ်ဆောင်မဲ့အဆင့်တွေပေါ်နှစ်နိုင်ငံကြားသဘောတူညီချက်ရလိုက်ပြီလို့တရုတ်နဲ့အမေရိကန်တို့ကပြောပါတယ်။ဝါရှင်တန်မြို့တော်မှာနှစ်ဖက်အဆင့်မြင့်တာဝန်ရှိသူတွေဆွေးနွေးကြပြီးတဲ့နောက်စနေနေ့ကအဲ့ဒီကြေညာချက်ထွက်လာတာပါ။တရုတ်နိုင်ငံရဲ့မမျှတတဲ့ကုန်သွယ်ရေးလုံထုံလုံနည်းတွေကြောင့်အမေရိကန်ဟာတရုတ်ကိုရောင်းရတာတဲ့တရုတ်စီကနေဝယ်ရတာကအများကြီးပိုနေတယ်လို့အမေရိကန်ဘက်ကဆွဆဲပြောဆိုထားတာပါ။အခုတော့အမေရိကန်ဝန်ဆောင်မှုတွေနဲ့ထုတ်ကုန်တွေအထူးသဖြင့်စိုက်ပျိုးရေးနဲ့စွမ်းအင်ကဏ္ဍပိုင်းတွေမှာပိုပြီးထင်ထင်ရှားရှားတိုးမြင့်ဝယ်ယူသွားမယ်လို့တရုတ်ဘက်ကကတိပြုလိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုညင်းပွားနေတဲ့ကျွန်းကျွန်းပေါ်မှာတိစောက်ထားတဲ့လေယာဉ်ကွင်းမှာတရုတ်တွေကတာဝေးသွားဘုံကျဲလေယာဉ်တွေပထမဆုံးအကြိမ်အတက်အဆင်းလုလိုက်တယ်လို့တရုတ်နိုင်ငံပိုင် CCTV ရုပ်သံသတင်းဌာနကပြောပါတယ်။ဒီအခြေအနေဟာနယ်မြေပိုင်ဆိုင်ကြောင်းတရုတ်ကပြောတာတွေပိုပြီးကျယ်ပြန့်လာနေတဲ့ပေါ်နောက်ထပ်စိုးရိမ်မှုတွေတိုးလာစေနိုင်ပါတယ်။ဒီလိုပြည်သူလူမျိုးရေးတက်မတော် PLA လေတပ်ရဲ့လေ့ကျင့်မှုမှာ H6K ဘုံကျဲလေယာဉ်တွေလေစိတ်မှာအတက်ဆင်းလုတာပါဝင်တယ်လို့ CCTV ကပြောပါတယ်မြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ခိုက်နေကြတဲ့အဖွဲ့တွေအနေနဲ့ထင်းထင်းသင်းသင်းလူဆောင်ကြဖို့နဲ့အပြစ်ခတ်ရစရေးချက်ချင်းကြေညာဖို့တရုတ်ကာကွယ်ရေးဌာနကတောင်းဆိုလိုက်ပါတယ်တရုတ်မြန်မာနယ်စပ်မှာဖြစ်တဲ့တိုက်ပွဲတွေကနေတရုတ်နိုင်ငံဘက်ကဒုံးကျည်တွေနဲ့ကြီးစံတချို့ကျော်ပြီးရောက်လာတယ်လို့တရုတ်နိုင်ငံဘင်းတို့ဝေဘိုလူမှုဆက်သွယ်ရေးမီဒီယာတွေကတရုတ်ကာကွယ်ရေးဌာနရဲ့တရားဝင်စာမျက်နှာမှာတောက်ကြံနေနှောင်းပိုင်းတင်ထားတဲ့ထုတ်ပြန်ချက်တွေဖော်ပြထားပါတယ်အဲ့ဒီပြည်တွေအတွင်းတရုတ်နိုင်ငံသား၃ဦးသေဆုံးသွားတဲ့သတင်းတွေလည်းထွက်ထားတာပါအခြေအနေကိုတရုတ်ကာကွယ်ရေးဌာနကအနီးကပ်စောင့်ကြည့်နေပြီးတရုတ်မြန်မာနယ်စပ်တစ်လျှောက်ကင်းလှည့်တာနဲ့လုံခြုံရေးအစီအမံတွေကိုတိုးမြင့်လှုပ်ဆောင်ထားတယ်လို့လည်းပြောပါတယ်နယ်စပ်ထိန်းချုပ်ရေးခိုင်မာအောင်တရုတ်စစ်ဘက်ကဆက်လုပ်သွားမှာဖြစ်ပြီးနိုင်ငံသားတွေနဲ့ပိုင်ဆိုင်ပစ္စည်းတွေကိုခိုင်မာကာကွယ်ဖို့အတွက်လိုအပ်သလိုချမှတ်လှုပ်ဆောင်သွားမယ်လို့လည်းကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာစံတော်ချိန်စနေညဘက်ကကစားတဲ့ Chelsea နဲ့ Manchester United တို့ FA Cup ဘောလုံးပွဲမှာ Chelsea အသင်းကတကူးကူးမရှိနဲ့အနိုင်ရသွားပါတယ်ပထမပိုင်း20မိနစ်မှာ Chelsea ရတဲ့ penalty goal ကို Hazard ကတွင်းယူပြီးတလုံးတီးသောအနိုင် goal နဲ့ champion ဖြစ်သွားတာပါခင်ဗျာ
။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကြီးညာသွားခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာ engineer ကတော့ Dave Magnus ဖြစ်ပါတယ်။ညနေပဲ6:00ကိုရနေ9:00အထိထုတ်လိမ့်မယ်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာပါ။VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပြီပါခင်ဗျာ
This program has come to you from the Voice of America, Washington.